Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင်ဖီယိုမြန်မာပိုင်းအစီအစဉ်2015ခုနှစ်နိုဝင်ဘာလ14ရက်စနေနေ့ညနေခင်းအစီအစဉ်တွေကို6နာရီနဲ့9နာရီချီအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနံလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမရှားဖောင်ပါဒီကနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးမှာဖြစ်ပါတယ်။ဒီကနေ့ညနေထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ပြည်သစ်နိုင်ငံ Paris မြို့တိုက်ခိုက်မှုကြောင့်လူပေါင်း120ကျော်သေဆုံးခဲ့ရပြီးအရေးပေါ်အမိန့်ထုတ်ပြန်လိုက်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့တရားဝင်မဲရလာရ NLD ပါတီကပဲဆက်လက်ဦးဆောင်နေတဲ့အကြောင်းနဲ့အေးဖက်ညီလာခံနဲ့ Paris မြို့တိုက်ခိုက်ခံရပြီးနောက်ဖိလစ်ပိုင်နိုင်ငံမှာတနိုင်ငံလုံးမှာရဲတွေကိုတာလန်ထားလိုက်တယ်ဆိုတော့ဒီလိုထိတ်တန့်ရောက်တဲ့တင်းတွေကိုကြားမှာဖြစ်ပါတယ်ရှင်
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေမှာတော့ရွေးကောက်ပွဲပြည်နိုင်ငံရေးပါတီအားလုံးနဲ့သမ္မတဦးသိန်းစိန်မနက်ဖြန်မှာတွေ့ဆုံဖို့ရှိတဲ့သတင်းဒါအပြင်တပိတ်မောက်ចောင်းသားတွေဆန္ဒပြနေချိန်ထောင်ဝင်ထမ်းတွေရဲ့ကြမ်းဖက်မှုခံနေရတဲ့သတင်းနဲ့ဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲကိုဥပဒေနဲ့အညီကျင့်ပခဲ့တာဖြစ်တဲ့အတွက်ရလဒ်တွေအားလုံးကိုလက်ခံကြဖို့လိုတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျင်ရေးကပြောပါတယ်
။ရွေးကောက်ပွဲရလဒ်ကိုအားလုံးလက်ခံလက်မခံဘူးဆိုကြအသက်နဲ့လက်ခံတော့ပြီးသွားမှာကြောင့်ပြောတယ်။ယနေ့သမရာကြီးကလည်းလက်ခံမှာမပြောဘူး။တမရကောင်စုကလည်းလက်ခံမှာမပြောနေတယ်။အဲ့တော့ကျွန်တော်တို့ဘာများပူပြောစရာရှိလဲ။ကျွန်တော်တို့ပါတီနဲ့တူ
တယ်။ဒီဆုံးနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်စိတ်ဝင်စားစရာသတင်းဆောင်ပါတွေကိုလည်းတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်ပါတွေမကြိုင်ခင်အရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုရှားပေါင်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင်။
တောက်ကြနေညာကပြင်သစ်နိုင်ငံပဲရစ်မြို့ကနေရာ6ခုမှာအကြမ်းဖက်သမားတွေကမောင်းမြန်တနတ်တွေအသေးခံဘုံခွဲမှုတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း120ကျော်သေဆုံးခဲ့ပြီးတဲ့တနိုင်ငံလုံးမှာလည်းဒီကနေ့စနေနေ့အထိအရေးပေါ်အခြေအနေဆက်လက်ထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြတွေကတော့ပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုအတွင်းမှာအကြမ်းဖက်တိုက်ခိုက်သူ10ဦးသေဆုံးခဲ့ပေမယ့်ပဲရစ်မြို့အနီးတစ်ဝိုက်မှာအကြမ်းဖက်တိုက်ခိုက်ရေးသမားတွေဆက်လက်ရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြင်သစ်သမ္မတ Francois Hollande ကတော့အစိုးရဝန်ကြီးအဖွဲ့အရေးပေါ်အစည်းအဝေးခေါ်ဆိုလိုက်တယ်လို့စနေနေ့မှာပဲရစ်မြို့သူမြို့သားတွေအနေနဲ့အိမ်ထဲမှာပဲအားလုံးနေကြဖို့ကိုလည်းပြောဆိုလိုက်ပါတယ်။အပြင်ကိုအရေးဆုံးထွက်ကြတဲ့လူတွေအနေနဲ့ကတော့ဈေးဆိုင်တို့များများပိတ်ချထားတာနဲ့ပြင်သစ်မြို့တော်ရဲ့လမ်းပေါ်တွေမှာလုံခြုံရေးအတွက်စစ်သားပေါင်း1500လောက်ချထားတာတွေကိုတွေ့ရမှာဖြစ်ပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်တူရကီနိုင်ငံမှာကျင်းပမယ့်ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 အစည်းအဝေးတက်ရောက်ဖို့အစီအစဉ်ရှိတဲ့ပြင်သစ်သမ္မတ Francois Hollande နဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။27ရာစုကာလအတွင်းမှာဥရောပအနေနဲ့မကြုံစုဘူးတဲ့အခုတိုက်ခိုက်မှုမျိုးဖြစ်ပွားခဲ့တာကြောင့်ပြင်သစ်နယ်စပ်ကိုလည်းပိတ်ချလိုက်ဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းအဓိကလေဆိပ်ကိုဆက်လက်ဖွင့်ထားပြီးရထားတွေကလည်းဆက်လက်ပြေးဆွဲနေဆဲဖြစ်ပါတယ်။တောက်ကြနေကတနတ်သမားတွေဝင်ရောက်ပစ်ခတ်ခဲ့တဲ့ Paris မြို့ Bataclan တေးဂီရဖျော်ဖြေရေးပွဲရုံမှာတော့အဲ့ဒီတနေရာထဲမှာတင်ပဲလူပေါင်း100ထက်မနည်းသေဆုံးခဲ့ရပြီးအဲ့ဒီမတိုင်ခင်မှာလည်းတနတ်သမားတွေဟာလူအများအပြားကိုတစားခံအဖြစ်ဖန်စီထားခဲ့ပါတယ်။အဲဒီနောက်မှာတော့ရဲတွေကအဆောက်အဦကိုဝင်ရောက်စီးနင်းပစ်ခတ်ခဲ့ရမှာတနတ်သမားတဦးအသေပြစ်တက်လိုက်ပြီးတစ်ချိန်တည်းမှာပဲအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူအတော်များများလည်းသေဆုံးခဲ့ရပါတယ်။ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အချိန်ဟာ American တေဂီတာအဖွဲ့တစ်ဖွဲ့ကနေတေဂီတာဖျော်ဖြစ်နေတဲ့အချိန်ဖြစ်ပြီးလူပေါင်း1000ထက်မနည်းကြီးရှုနေခဲ့တာဖြစ်ပါတယ်။ပစ်ခတ်မှုကြောင့်လူအများအပြားလည်းထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်လူပေါင်း100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးအဲ့ဒီထဲက80လောက်ဟာပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကဆိုပါတယ်
။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာတောက်ကြနေညကအကြမ်းဖက်တိုက်ခိုက်ခံရပြီးသေဆုံးသွားသူတွေအတွက်ဝမ်းနည်းကြောင်းပြသတဲ့အနေနဲ့ American ပြည်ထောင်စုနယူးယောက်မြို့က World Trade Center မိုးမြော်အဆောက်အုံကိုပြင်သစ်အလံမှာပါတဲ့အယောင်တွေအတိုင်းမီးထွန်းညှိခဲ့ကြပါတယ်။ပြင်သစ်ပြည်သူတွေနဲ့တရားရဲရပ်တည်နေတဲ့ဆိုတာကိုအလေးနဲ့ပြသဖို့အတွက် World Trade Center အဆောက်အုံတစ်ခုကိုအပြာအဖြူအနီရောင်မီးတွေထွန်းညှိထားကြောင်းနယူးယောက်မြို့တော်ဝန် Andrew ကတောက်ကြနေညမှာပြောဆိုပါတယ်။ American နိုင်ငံကအမြင့်ဆုံးအဆောက်အုံတွေထဲမှာ World Trade Center လည်းတစ်ခုပါဝင်လာဖြစ်ပြီး2001ခုစက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာမှာပြန်လည်တည်ဆောက်ထားတာဖြစ်ပါတယ်။ပဲရစ်မြို့တိုက်ခိုက်ခံရမှုဟာအမေရိကန်ပြည်ထောင်စုမှဖြစ်ခဲ့တဲ့2001ခုနှစ်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအနောက်နိုင်ငံတွေထဲမှာအသေးပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ပြည်သစ်နိုင်ငံကတရော်စာရေးခဲ့တဲ့ Charbo Hebdo မဂ္ဂဇင်းတိုက်ကိုတိုက်ခိုက်မှုဖြစ်ခဲ့ပြီးဆယ်လကြာမှာအခုလိုပဲရစ်မြို့တော်မှာလူအသေးပြောက်ရှိခဲ့တဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေထပ်မံဖြစ်ပွားခဲ့တာပါ။တောက်ကြနေညနှောင်းပိုင်းမှာသမ္မတဥဘာမကပြင်သစ်သမ္မတ Francois Hollande ကိုတယ်လီဖုန်းဆက်ပြီး အကြမ်းဖက်တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရေးနဲ့ပတ်သက်လို့လိုအပ်တာမှန်သမျှအမေရိကန်ကကူညီသွားဖို့အသင့်ရှိကြောင်းကတိပေးပြောဆိုခဲ့ပါတယ်
ပြည်ထောင်နိုင်ငံပဲရစ်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ဥရောပကို၄ရက်ခီးသွားဖို့အစီအစဉ်ရှိခဲ့တဲ့အီရန်သမ္မတဟာဆန်ရွန်ဟာနီကသူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်အခုဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝမှုလို့လည်းသမ္မတရွန်ဟာနီကပြောလိုက်ပါတယ်အီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကြောင့်နှစ်ပေါင်းများစွာနိုင်ငံတကာရဲ့စီးပွားရေးတန်ခါပိတ်ဆို့မှုခံခဲ့ရတဲ့အီရန်အနေနဲ့တန်တမန်ရေးနဲ့စီးပွားရေးပြန်လည်ကောင်းမွန်လာဖို့အတွက်ရည်ရွယ်ပြီးတော့မြင့်တက်နိုင်ငံဗာတီကန်နဲ့အီတလီကိုသွားရောက်ဖို့အီရန်သမ္မတအနေနဲ့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်ဒါဟာဆယ်စုနှစ်တစ်ခုကျော်တွင်ဥရောပကိုအလဲပတ်သွားမဲ့ပထမဦးဆုံးအီရန်သမ္မတတဦးဖြစ်ပြီးသမ္မတရိုဟာနီအနေနဲ့ဒီစနေနေ့မှာပဲအီတလီဝန်ကြီးချုပ်မတ်တီယိုရန်စီနဲ့ဗာတီကန်ကပုပ်ယဟန်မင်းကြီးဖရန်စစ်စ်နဲ့တွေ့ဖို့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်။အင်ကာနဲ့မှာပြင်သစ်သမ္မတဖရန်ဆွမ်အော်လွန်နဲ့တွေ့ဖို့အပြင်တလင်းလာနဲ့အစည်းအဝေးတွေအတွက်ပဲရစ်မြို့ကိုတနင်္ဂနွေနေ့မှာတွားရောက်ဖို့အစီအစဉ်ရှိခဲ့တာလည်းဖြစ်ပါတယ်။အခုရွှေ့ဆိုင်းလိုက်ရတဲ့ခီးစဉ်ဟာဘယ်တော့ပြန်လည်စတင်မလဲဆိုတာကတော့တစုံတရာပြောဆိုခြင်းမရှိသေးပါဘူး။
IS သွေးကြွတွေထိန်းချုပ်ထားတဲ့အီရန်နိုင်ငံမြောက်ပိုင်းရှင်ဂျားမြို့လွတ်မြောက်ရေးအတွက်ကတ်တပ်ဖွဲ့တွေတိုက်ခိုက်နေတာဟာအုတ်ချုပ်တရားစီရင်ပိုင်ခွင့်အတွက်အလားအလာကောင်းနေဖြစ်စေမယ်လို့အီရန်နိုင်ငံကတ်ဒေတာသမရမာဆုဒ်ဘာစနီကပြောဆိုလိုက်ပါတယ်။ရှင်ဂျားမြို့ကိုပြန်လည်ရမယ်ဆိုရင်မိုဆိုးမြို့လွတ်မြောက်ရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာမယ်ဆိုတာတန်တရားဖြစ်စရာမလိုဘူးလို့ဘာစနီကပြောတာပါ။ကတ်တပ်ဖွဲ့တွေဟာအောင်ပွဲခံတဲ့အနေနဲ့သူတို့ရဲ့အလံတွေကိုရှင်ဂျားမြို့နာလွှင့်ထူကြပါတယ်။ရှင်ဂျားမြို့မှာတောက်ကြနေညကရင်ဆိုင်တိုက်ပွဲတွေရှိခဲ့တယ်လို့ကတ်တပ်ဖွဲ့တွေကပြောပြီးIS သွေးကြွတွေအဲ့ဒီဒေတာကဆုတ်ခွာသွားတင်ကြောင်းဒါမှမဟုတ်ရင်နောက်ထပ်တိုက်ပွဲတွေဆက်လက်ဖြစ်လာမယ်လို့တတိပေးလိုက်ပါတယ်။အီရန်နဲ့ဆီးရီးယားမှာနေရာယူထားတဲ့ IS သွေးကြွတွေကိုအခုချိန်ထိအမြင့်ပြတ်ချေမုန်းနိုင်ခြင်းမရှိသေးဘူးလို့အမေရိကန်သမ္မတအိုဘားမားကပြောကြပါတယ်။
ဒီကန်တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေမြန်မာဘိုင်းအစည်းအဝေးကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကနေစနေနေ့မွန်းလွဲပိုင်းအထိတရားဝင်ထုတ်ပြန်တဲ့နိုဝင်ဘာလ10ရက်နေ့ထူထူရွေးကောက်ပွဲရလာရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဆက်လက်ဦးဆောင်နေပါတယ်။ဒီနောက်ဆုံးထွက်ရှိတဲ့ရလာရာ NLD ပါတီကပြည်သူ့လွတ်တော်နေရာ144နေရာအမျိုးသားလွတ်တော်ကိုယ်စားလှယ်နေရာ129နေရာနဲ့တိုင်းဒေသကြီးကိုယ်စားလှယ်နေရာ469နေရာရရှိထားပါတယ်။ NLD ပါတီနဲ့အဓိကပြိုင်ပွဲဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီ USDP ကတော့ပြည်သူ့လွတ်တော်နေရာ29နေရာအမျိုးသားလွတ်တော်နေရာ12နေရာနဲ့တိုင်းဒေသကြီးကိုယ်စားလှယ်82နေရာရရှိထားပါတယ်။လက်ရှိမှာပြည်သူ့လွတ်တော်မှာ440နေရာရှိတဲ့နဲ့စစ်တပ်ကိုယ်စားလှယ်က130နေရာယူထားပြီးတော့အမျိုးသားလွှတ်တော်မှာနေရာ24နေရာရှိတဲ့နဲ့စစ်တပ်ကိုယ်စားလှယ်က56နေရာနေယူထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကတားမြစ်ထားတဲ့မြောက်ကိုရီးယားနိုင်ငံပိုင်လက်နက်တွေရောင်းဝယ်ရေးမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးကင်ဆော့ချွေအပါအဝင်အခြားအရာရှိနှစ်ဦးကိုနာမည်ပြည့်စီရင်သွင်းပြီးအမေရိကန်ပြည်ထောင်စုကတန်းခတ်ပိတ်ဆို့လိုက်ပါတယ်။ EJ အခြေစိုက် EKO ဆိုတဲ့မြောက်ကိုရီးယားကုမ္ပဏီကလက်နက်ရောင်းဝယ်ရေးမှာတာမန်ကြီးဆော့ချွဲပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့နာမည်ပြည့်စီရင်ထည့်လိုက်ကြောင်းအမေရိကန်ပြည်ထောင်စုဘဏ္ဍာအခွင့်အရေးဌာနကတောက်ကြနေမှာကြေညာခဲ့တာဖြစ်ပါတယ်။အဲ့ဒီမြောက်ကိုရီးယားနိုင်ငံပိုင်လက်နက်စက်ရုံကလူအများသိစေတဲ့လက်နက်နဲ့နျူကလ িয়ার လက်နက်ထုတ်နိုင်ရေးမှာသုံးတဲ့ပစ္စည်းတွေထုတ်လုပ်နေတာလည်းဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာလာမယ့်ရှိတစ်ပါးကြာရင်ကျင်းပပြုလုပ်ဖို့ရှိတဲ့ APEC Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံအတွင်း Asia Pacific ခေါင်းဆောင်တွေတွေ့ရောက်မှာဖြစ်တဲ့အတွက်နဲ့ဒီ Paris မြို့တိုက်ခိုက်ခံရပြီးနောက်ပိုင်းဖိလစ်ပိုင်တနိုင်ငံလုံးမှာရှိတဲ့ရဲတွေကိုတာလန်ထားလိုက်ပါတယ်။လူပေါင်း120ကျော်တေဆုံးခဲ့ရတဲ့ Paris မြို့တိုက်ခိုက်မှုပြီးမကြာခင်မှာကျင်းပမဲ့ APEC စီးပွားရေးညီလာခံကိုတက်ရောက်လာမယ့်ကမ္ဘာနိုင်ငံခေါင်းဆောင်20အတွက်တနိုင်ငံလုံးကလုံခြုံရေးသမားတွေကိုတတိအနေထားမှာချထားတယ်လို့လည်းဖိလစ်ပိုင်ရဲပြောခွင့်ရသူကပြောပါတယ
်။တောင်ကိုရီးယားနိုင်ငံဆိုမျိုးတို့မှာအစိုးရကိုစန့်ကျင်တဲ့အနေနဲ့လူ10,000လောက်ဒီကနေ့မှခြေတက်ဆန္ဒပြခဲ့ကြပြီးရဲတွေကမျက်ရည်ယိုပုံးတွေမိသက်ပိုက်တွေတုံးပြီးလူစုခွဲကရဲနဲ့ဆန္ဒပြသူတွေကြားခက်ရန်ဖြစ်ပွားခဲ့ကြပါတယ်။ဒါဟာလွန်ခဲ့တဲ့9နှစ်အတွင်းဆိုမျိုးမှာအကြီးအမားဆုံးဆန္ဒပြပွဲလည်းဖြစ်ပါတယ်။လက်ရှိတောင်ကိုရီးယားသမ္မတဘက်ဂွန်ဟေးရဲ့အလူသမားကြီးဆိုင်ရာမူဝါဒတွေနဲ့ အလေရန်နဲ့အထက်တန်းကျောင်းတွေအတွက်2019ခုနှစ်အတွက်ပြဋ္ဌာန်းလိုက်တဲ့သမိုင်းစာအုပ်နဲ့ပတ်သက်ပြီးမကျေနပ်ကြလို့ဆန္ဒပြကြတာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုရှားဖောင်တဲ့ကုညံဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေဘက်ကိုအလဲပေးချင်ပါတယ်ရှင်ပထမဦးဆုံးအနေနဲ့တော့အာရှစီးပွားရေးညီလာခံအကြောင်းနားဆင်ရမှာပါဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပတော့မဲ့အာရှစီးပွားရေးထိပ်သီးညီလာခံ APEC မှာတရုတ်နိုင်ငံနဲ့ရှင်ပြိုင်လိုတဲ့အချက်ကအဓိကရင်ဆိုင်တွေ့ကြုံရမယ့်အကြောင်းအရာဖြစ်လာပါလိမ့်မယ်တောင်တရုတ်ပင်လယ်ကျွန်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အချက်ကတော့ဆွေးနွေးမယ့်အကြောင်းအရာအထက်ပါဝင်ပုံမရပါဘူး American ဥဆောင်တဲ့ Pacific တဖက်ချန်ပူပေါင်းလှုပ်ဆောင်ရေး Trans-Pacific Partnership ကိုစီးပွားရေးညီလာခံမှာအာရုံစိုက်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီညီလာခံအောင်တက်ရောက်လာမဲ့ American သမ္မတ Obama နဲ့မြန်မာသမ္မတဦးသိန်းစိန်တို့လည်းတွေ့ဆုံကြဖို့ရှိပါတယ်။ VOA သတင်းထောက် Brain Pardon သတင်းပေးပို့ထားတာကိုနားလောင်ကတင်ပြပါလိမ့်မယ်ရှင်။
မနီလာမှာကျင်းပမဲ့အာရှပစိဖိတ်ထိပ်သီးညီလာခံ APEC ကိုအမေရိကန်သမ္မတဥဘာမားနဲ့တရုတ်သမ္မတရှီကျင်းပင်တို့တက်ရောက်လာပါလိမ့်မယ်။သမ္မတနှစ်ဦးဟာတိတ်မကြသေးခင်ကပဲဝါရှင်တန်မှာတွေ့ဆုံခဲ့ကြပါသေးတယ်။ဒီအချိန်ဟာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းရေကြောင်းလေကြောင်းဆိုင်ရာလွတ်လပ်စွာပြန်တန်းသွားလာခွင့်နဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်နိုင်ငံကြားတင်းမာမှုတွေတိုးလာနေခြင်းလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ဟာကမ္ဘာကုန်သွယ်ရေးရဲ့40ရာခိုင်နှုန်းကူးတန်းသွားလာနေတာကြောင့်စီးပွားရေးအရအလွန်ကိုအရေးပါတဲ့နေရာလေးဖြစ်တယ်လို့ကျွမ်းကျင်သူ Daniel Pinkston က Skype ကနေခုလိုပြောပါတယ
်။ If that region is militarized or it becomes
ဒီဒေသကိုစစ်ဆင်အဖြစ်ပြောင်းလဲလိုက်ရင်မဖြစ်ဖြစ်ပြည်ပကဖြစ်တဲ့ဒေသဖြစ်လာရင်မဖြစ်ဖြစ်လူတိုင်းအတွက်နစ်နာမှုတွေအများကြီးဖြစ်လာပါလိမ့်မယ်။
ဒါပေမဲ့လည်းဒီအကြောင်းအရာက APEC ညီလာခံရဲ့ဘေးပန်းမှာသာဆွေးနွေးကောင်းဆွေးနွေးကြမှာဖြစ်တယ်လို့တိတ်မကြခင်မလေးရှားမှာကျင်းပမဲ့အာဆီယံထိပ်သီးညီလာခံရောက်မှဆွေးနွေးတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ APEC ညီလာခံကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကပဲအာဆီယံညီလာခံကိုတက်ရောက်ကြအောင်မှာပါ။ APEC ညီလာခံကို1989ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလွတ်လပ်စွာကုန်သွယ်ရေးစာချုပ် TPP ကိုရှေ့တိုးလှုပ်ဆောင်မှုဆွေးနွေးမဲ့ပုံပေါ်နေပါတယ်။နိုင်ငံတကာစီးပွားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Peterson Institute က Fred Buxton ကအခုလိုပြောပါရယ
် The Trans-Pacific Partnership is the first action realization
Pacific Partnership ပူးပေါင်းဆောင်ရွက်ရေးစာချုပ်ဆိုတာကလွန်ခဲ့တဲ့အနှစ်20တုန်းက APEC အဖွဲ့ဝင်တွေချမှတ်ခဲ့တဲ့မူလညီမှန်းချက်ဖြစ်ပါတယ
် APEC အဖွဲ့ဝင်နိုင်ငံထဲကတရုတ်ကလွှဲရင်လွတ်လပ်စွာကုန်သွယ်ရေးစာချုပ်အဖွဲ့ဝင်မဖြစ်သေးတဲ့နိုင်ငံအလုံးနီးပါးက TPP မှာပါဝင်ဖို့စိတ်ဝင်စားနေကြပါတယ်စီဝါရတိုးတက်မှုနေကွေးနေတဲ့တရုတ်နိုင်ငံကတော့အမေရိကန်ဦးဆောင်တဲ့ TPP မှာပါဝင်ဖို့တိတ်မသေးချသလိုအာရှပစိဖိတ်နဲ့ဒေသရင်းလွတ်လပ်စွာကုန်သွယ်ရေးလှုပ်ဆောင်နိုင်မဲ့တခြားနိလန်းကိုရွေးချယ်မလားဆိုတာကတော့မရေမယားဖြစ်နေပါသေးတယ်။ Peterson Institute က Fred Buxton ကပဲအခုလိုဆက်ပြောပါရယ်
။ One way or another China clearly is feeling that it's being a bit disadvantaged by being left out.
အခုလိုဘေးဖယ်နေတာကအခွင့်အလမ်းတချို့ကိုတနည်းမဟုတ်တနည်းနဲ့ဆုံးရှုံးနေတာဖြစ်တယ်လို့တရုတ်ကခံစားနေရတာပါ။ဒါကြောင့်ဘလို့နိဗျူဟာနဲ့လှုပ်ရင်အကောင်းဆုံးဖြစ်မလဲဆိုပြီးသူတို့စဉ်းစားနေတယ်လို့ထင်ပါတယ်
။ပြီးခဲ့တဲ့နှစ် APEC အစည်းအဝေးမှာအာရှအခြေခံအဆောက်အအုံရင်းနှီးမှုပန်း Asian Infrastructure Investment Bank ကဒေါ်လာဘီလီယံ50နဲ့တရုတ်နိုင်ငံကစီးပွားရေးအရအဓိကဦးဆောင်တဲ့နိုင်ငံဖြစ်လာပါတယ်။ဒါပေမဲ့လည်း TPP ကုန်သွယ်ရေးသဘောတူညီချက်အရကုန်သွယ်ရေးဆိုင်ရာဆွေးနွေးမယ့်အကြောင်းအရာကိုအမေရိကန်နိုင်ငံကသတ်မှတ်ထားတာဖြစ်ပါတယ်ရှင်။
ရွေးကောက်ပွဲမဲရလက်တွေအရအစိုးရတက်ကိုဦးဆောင်နိုင်မဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာသမရဦးသိန်းစိန်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်ထိတ်တန်းခေါင်းဆောင်တွေကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့သောရရှင်တို့ယူဆကြပါသလဲစစ်မှန်တဲ့အပြောင်းအလဲတွေအတွက်ခြေလှမ်းတလန်းဖြစ်လာနိုင်ပါသလားဆိုတော့ကိုစနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239-38-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOE ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါခင်ဗျာ။တိုက်ရိုက်လေလံအစီအစဉ်ကကျိုးဆိုပါတယ်ခင်ဗျာ။
ဒီကနေ့ည9:00 မှာထုတ်လွှင့်မဲ့ Daily Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ရပါတယ်ရှင်။အခုတော့အစာငတ်ခံစန္ဒပြနေတဲ့ကျောင်းသားတွေရဲ့အခြေအနေကိုသိရမှာပါ။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်စန္ဒပြလို့မြင့်ချန်ချောင်းထဲထိမ့်သိမ်းအဖမ်းဆီးခံရတဲ့တပိတ်မောက်ကျောင်းသား2ဦးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအစာငတ်ခံစန္ဒပြနေချိန်ထောင်ဝင်ထမ်းတွေဘက်ကအဝတ်အုပ်ပြီးဝိုင်းဝန်းရိုက်နှက်ခဲ့ကြတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကပြောပါတယ်ဒီလိုထောင်တွင်းအကြမ်းဖက်မှုကိုရှုတ်ချပြီးနိုင်ငံတွင်းအသွင်ကူးပြောင်းနေချိန်နိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းလုံခြုံရေးကျန်းမာရေးနဲ့အမြန်ဆုံးလွတ်မြောက်ရေးအလေးထားဆောင်ရွက်ပေးဖို့လည်းနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်အသေးစိတ်ကိုတော့မဆွမွန်ကဆက်သွယ်မေးမြန်းတင်ဆက်ထားပါရှင်
အမျိုးသားပညာရေးဥပဒေမူကြမ်းကိုစန့်ကျင်ဆန္ဒပြခဲ့ကြလို့မြင်းချံကျင်းတော်ထဲမှာအချုပ်ကြခံနေရပြီးတော့အမှုရင်ဆိုင်နေရတဲ့တပိတ်မောက်ကျောင်းသားကိုစီသူမြက်နဲ့ကိုစိုးလိုင်တို့နှစ်ဦးကပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလ6ရက်နေ့ကနေစလို့နိုင်ငံရေးကျင်းသားများလွတ်မြောက်ရေးမြင်းချံကျင်းတော်ထဲမှာအစာငတ်ခံဆန္ဒပြခဲ့ကြချိန်မှာပဲထောင်တွင်းဝန်ထမ်းတွေဘက်ကရိုက်နှက်ခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းတွဲဘက်အတွင်မှကိုဘိုကြီးကအခြေအနေကိုအခုလိုပြောပြပါတယ
်9ရက်နေ့ကရိုက်ခံရတဲ့ဒီကျောင်းသားလေးတွေရောတနေ့သူတွေရောကျုံထုတ်တာရှိပါတယ်အဲ့ဒီယုံထုတ်တဲ့အခါကျတော့သူတို့ရဲ့ပြန်ပြောပြချက်ပေါ့နော်ဆိုတော့ကျောင်းရည်မနဲ့မှာထောင်းအောင်နာဗိုင်ကသူတို့ကိုအခန်းကြီးကနေဆွဲထုတ်တယ်ထုတ်ပြီးတဲ့အခါကျတော့ဆောင်းအုပ်ပြီးဝန်ထမ်းနေရာတွေကိုရိုက်တယ်ပြီးတော့ရေးချက်တယ်ပေါ့ရိုက်ခံရတဲ့ဒီကျောင်းသားလေးတွေကတရားရုံးမှာဒါကိုအမှုဖြစ်မှုအတွက်ဥပဒေချုပ်တာရှိပါတယ်ဒါပေမဲ့အဲ့ဒီကတရားရုံးကနောက်ကျတယ်ဆိုတော့သူတို့လက်အမှုဖွင့်တာကိုလက်မခံနိုင်ဘူးဆိုတော့ညှို့နယ်မှုနဲ့ဒီညှို့နယ်ရဲမှုကတော့နောက်တည့်ရမှာမိသားစုနဲ့ချင်းတွေကလာပြီးတော့အမှုဖွင့်မှုသဘောတူရလို့တော့ကျွန်တော်တို့တော့သုံးသိရတယ်ဒါပေမဲ့ဟိုတောက်ကြံနေတဲ့အမှုဖွင့်ပြမဖြစ်ပြမဖွင့်ပြကိုတော့ကျွန်တော်တို့မသိရသေးပါဘူ
းဒီလိုမျိုးထောင်တွင်းအကြမ်းဖက်မှုတွေဟာလူခွင့်ရေးကိုဆိုးဆိုးဝါးဝါချိုးဖောက်တာဖြစ်တဲ့အတွက်လက်ခံနိုင်စရာမရှိလို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုနဲ့အမှုမှန်ဖော်ထုတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့ AAPP ကပြောပါတယ
်ဆိုတော့ကျွန်တော်တို့ကအမှန်တရားကိုဖြစ်စေချင်ပါတယ်။နောက်ဥပဒေကိုလေးစားလိုက်နာတဲ့အချင်းတော်မူတဲ့ဖြစ်ဖို့လိုပါတယ်။အဲဒါဥပဒေရမမကန်ကန်ဆောင်ရွက်တာဟုတ်မဟုတ်ဥပဒေရမမကန်ဆောင်ရွက်တာမဟုတ်ဘူးဆိုလို့ရှိရင်လေဥပဒေအတိုင်းကိုဆောင်ရွက်စေချင်တယ်။ဒါမှလည်းမြန်မာနိုင်ငံမှာနှိမ့်ဆက်ညှိနှိုင်းမှုတွေပေါ်ပြတော်မူတဲ့ဟိုအထောက်အကူချက်မှာပါ။မဟုတ်ဘူးဆိုလို့ရှိရင်နှိမ့်ဆက်ညှိနှိုင်းတဲ့သူတွေကိုအာဏာပိုင်ကနေပြီးကာကွယ်ပေးရတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကဒါဟာနှိမ့်ဆက်ညှိနှိုင်းမှုပါ။လက်ရှိဥပဒေစီကိုရပေါ်စီလာလို့မေးခွန်းထုတ်ရပါလိမ့်မယ
်။အခုဆိုရင်နိုင်ငံတွင်းမှာအတိုင်းပြည်အုပ်ချုပ်ရေးအစိုးရအသည့်အပြောင်းလဲအတွက်ရွေးကောက်ပွဲကြီးအောင်မြင်စွာပြီးဆုံးချိန်မှာလက်ရှိအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးခြင်းအပြင်နိုင်ငံရေးတိုက်ခါကိုဆယ်နိုင်မှာဖြစ်တယ်လို့လည်း AAPP ကတိုက်တွန်းပါတယ်
။အမိတ်ချပြီးတာက112ယောက်ရှိပါတယ်။နောက်အမှုရင်ဆိုင်နေတာ486ယောက်ရှိပါတယ်။ဒါတော့လက်ရှိအစိုးရအနေနဲ့ကဒီရွေးကောက်ပွဲကဘာလို့ဒီလိုတီးတီးငင်ငင်အေးချင်းချင်းနဲ့ပြီးဆုံးတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။အဲ့ဒီအတွက်ရွေးကောက်ပွဲကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုဆွေးနွေးမှုရှိလွှတ်ပေးမယ်ဆိုလို့ရှိရင်တော့ဒီအစိုးရအတွက်ပုံရိပ်ကောင်းတဲ့ကြိုင်တင်မှာဖြစ်ပါတယ်။အဲ့လိုပဲအမျိုးသားပြည်နယ်တင်းနယ်ရေးတွေလည်းဒီလိုနိုင်ငံရေးကျင်းသားတင်လဲသူမျိုးကြီးကအထောက်အကူဖြစ်ပါလိမ့်မယ်။လက်ရှိဒီကျန်နေတဲ့ကာလလေးမှာပုံရိပ်ကောင်းအောင်စူးစမ်းနေခြင်းလည်းပေါ့
။2015ခုနှစ်မတ်လတုန်းကအဖမ်းခံခဲ့ရတဲ့မြင်းကြံဒီဂရီကောလိပ်ကတင်ချဒုတိယနှစ်ကျောင်းသားဖြစ်တဲ့ကိုစီတူမြက်ဟာမြင်းချံထောင်ရဲ့တည်တန့်တိုက်တစ်တိုက်အခန်း16မှာအကျဉ်းကျခံနေရပြီးတော့မုံရွာနီးပညာတက္ကသိုလ်တတိယနှစ်စက်မှုကျောင်းသားဖြစ်သူကိုစိုးလိုင်ကတော့မြင်းချံထောင်ရဲ့တည်တန့်တိုက်တစ်တိုက်ရဲ့အခန်း16မှာအကျဉ်းကျခံနေရဆဲဖြစ်ပါတယ်ရှင်
။မဆွမုံပြောပြသွားတာပါရှင်။အခုတော့ချင်းမပီးစည်းသွားရေးကောက်ပွဲဥပဒေနဲ့အညီချင်းပါခဲ့တဲ့အတွက်ရလက်တွေအားလုံးကိုလက်ခံကြဖို့လိုတယ်လို့ပြည်ထောင်စုရေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အရာပြောပါတယ်။ BOI မြန်မာပိုင်းရန်ကုန်ရုပ်ခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတဲ့နောက်ဆုံးပိုင်းအောင်နားဆင်ကြည့်ရအောင်ပါရှင်
။ဟုတ်ကဲ့ပါ။အဲ့တော့ဒီမဲစည်းမှာမပါတဲ့လူတွေဟိုမဲလာပေးတယ်ဆိုတဲ့ကိစ္စတွေလည်းဟိုသတင်းတွေလည်းထွက်ခဲ့ပါတယ်ရှင်။အဲ့ဒါနဲ့ပတ်သက်ဥပမာများကြားထားပါ
တယ်။ကျွန်တော်အရေးယူပြောထားပါတယ်
။ဟုတ်ကဲ့ပါ
။သူကဘာဖြစ်လို့လဲဆိုတော့ဟိုဆိုကြပါစို့နော်။မဲစည်းမှာမပါဘူး။ဒါလိုင်းမှာဖြစ်လိုင်းသားမှာဖြစ်ပါတယ်။မဲစည်းမှာမပါဘူး။အတင်းအကြောက်ကနေအတင်းလို့လို့တဲ့ခါကျတော့ဟိုမဲဟိုကြောက်ပြီးတော့တခါနဲ့ဟိုင်းမှာအိမ်တော်သူစင်ဟိုင်းမှာမပေါ်တယ်ဆိုတော့ရေးပြီးတော့54ယောက်လို့ရထင်ပါတယ်။အဲအဲ့ဒါတွေသူကတခါလေးပြီးခိုင်းကျွန်တော်ရှင်းရှင်းပါသူတို့လည်းသိပါတယ်။သူတို့ဆိုတာအကုန်သိပါတယ်။မဲစင်းမှာပါမှမဲပေးခွင့်ရတယ်။မဲစင်းပါမှရွေးချက်တမျိုးခံခွင့်ရှိတယ်လို့ကျွန်တော်ပြောထားပြီးသားပါ။အဲသူတို့လာမကြည့်လို့နော်၃တော်လကောင်း၃ကောင်ကြီးတော်လကောင်းမတင်လို့မဲစင်းမပါတာတော့ပြီးလို့မရပါဘူး။နော်ကျွန်တော်လည်းလက်ကမခံပါဘူး။ဘာကြောင့်လဲလက်မခံလဲဥပဒေရောက်မှာ။ဥပဒေကတားထားတဲ့ကြောင့်ပါ။နော်အဲ့လိုသာမလုပ်ဘူးဆိုရင်တော့ပဲလုံးနဲ့ချက်လေးကိုလိုက်နေတော့မှာပဲနော်။အဲ့တော့ကျွန်တော်ဒါဟုတ်သူအတရားအမှားကြီးကျွန်တော်တို့အမှုဖွင့်ခိုင်းထားပါတယ်ဒါတစ်ချက်ပါနှစ်တစ်ချက်ကခုနပြောသလိုပဲเนาะကျွန်တော်ဒါကတော့တော်ရီလိုက်မှာဒ ဒါပေမဲ့ကျွန်တော်တို့သိရှိရှိဝေးတွေကြောင့်မလို့ချင်ပါဘူးเนาะခုနဟာလို့လည်းကျွန်တော်လုပ်ဖို့ရစီကူးရှိပါတယ်ခုနပြောတဲ့သက်သင်္ကန်းလက်မှတ်နဲ့လာတယ်မက်ဆန်လာရှင်သက်သင်္ကန်းလက်မှတ်လာတယ်မဲကြိုလက်မှတ်နဲ့လာတယ်ဒါတွေကကျွန်တော်ဟလာစဉ်းစားစရာတွေဖြစ်လာတော့ဗျာခင်ဗျားပြောဆိုတော့စဉ်းစားစရာတွေဖြစ်လာနောင်ကျရင်တော့တိတိကျကျညွန်ကြပြီးတော့လုံလုံလန်လန်ထိုက်တဲ့နဲ့အရေးယူသွားတယ်
โอเคပါအဲ့တော့ဒီရွေးကောက်ပွဲယူတော့ဒေါအောင်ဆန်းစုကြည်ကတော့ပြောပါတယ်လွတ်လပ်ပါတယ်ဒါပေမဲ့တရားမမျှတဘူးမမျှတဘူးဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာအခြေခံပြီးတော့လှုပ်ထားတဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်ကြောင့်မလို့အကြောပေးပြီးတော့ပြန်ရတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်မလို့သူကတော့တရားမမျှတဘူးလို့ပြောတယ်ဒါပေမဲ့လွတ်လပ်တယ်အားလုံးကလည်းလွတ်လပ်တယ်ဆိုပြီးတော့ဟိုမှတ်ချက်ချပါတယ်အကုန်လုံးကလည်းဟိုဒီလွတ်လွတ်လပ်လပ်မဲပေးခွင့်ရတယ်ဆိုပြီးတော့မှတ်ချက်ချပါတယ်ခုနဥက္ကဋ္ဌကြီးပြောသွားတဲ့အထက်မှာဒီရှုံးတဲ့လူတွေအနေနဲ့ကဟိုမတရားသဖြင့်ရှုံးနေဆိုတဲ့မျိုးဘယ်လိုမျိုးများယူဆတာလဲမသိဘူးရှင်
ကတူတို့ပြောတာပါ။ဟုတ်ကဲ့။သူတို့ပြောတာ
။
အရှုပ်အနိုင်ပေးဖို့ပြောတာမဟုတ်ပါဘူး။သူတို့တရားမဲ့ပြုကျင့်ခံလို့နော်။အဲတစည်တုံးနေထူပင်းနေလို့ဟုတ်လား။ဆိုရပါသူမဲရင်ကိုယ်စားလေကထိုင်နေရပါပဲ။မဲရင်ကထပြီးတော့တစည်တုံးထူခိုင်းတာပဲ။သူအထောက်ထားနေရှိပါလေပဲ။ဒါကတော့ကန့်ကွက်လန်ခဲလို့သိပါပါ။ဒါကျွန်တော်တော့သိပဲ။ဒါနည်းနည်းတော့လွန်သွားတယ်။မပြောသင့်တဲ့စကားတွေပါ။ဒါလည်းသူကန့်ကွက်ကျွန်တော်တော့ရှင်းရှင်းလေးပြောတယ်။ငါမင်းတို့ဘာလာမပြောရနဲ့။တဲ့ရဲစကားအခုတော့ဖွင့်လိုက်ပါနှစ်ကမ္ဘာလတ်တင်မှာဒါပဲကျွန်တော်ပြောနိုင်တယ
်ဟုတ်ကဲ့ပါအခုဒီလာရှိုးတို့တောင်ကြီးတို့မှာဖြစ်သွားတဲ့ကိစ္စတွေပေါ့နော်ဒီလာရှိုးကိစ္စဆိုလေသတင်းစာရှင်းလင်းပွဲတော့လုပ်ပြီးသားပါပြီအဲ့တော့အဲ့မှာသတင်းစာရှင်းလင်းပွဲလုပ်တဲ့နေရာမှာသဘောရိုးနဲ့မှားသွားတယ်ဆိုပြီးတော့ပြောပါတယ်ဥမာဒီကြိုတင်မဲပုံနေရအမှန်တော့စီးလုထားမှာပေါ့နော်အဲ့တော့မေတူဆိုင်မှာသွားပြီးတော့ဟိုလှက်လိုက်တာပေါ့ဖွင့်တာမဟုတ်ဘူးလှက်ပြီးတော့မေတူကူကိုဆွဲထုတ်လိုက်တယ်ဒါသဘောရိုးနဲ့ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သဘောရိုးနဲ့ဟိုလုံမိတဲ့အတွက်ကြောင့်မလို့အရေးယူဖို့အကြောင်းမရှိပါဘူးလို့ပြောလိုက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ဥက္ကဋ္ဌကြီးဗာမပြောချင်ပါလဲရှင
်အဲ့ဒါဟိုပြောတဲ့လူကမပြောတတ်တာရယ်ငါမပြောတတ်တာပေါ့လေနော်ဒီမဲပုံးတွေကတကယ်တော့မဲပုံးလည်းမဟုတ်တော့ကွန်တိန်နာပဲဖြစ်နေပြီနော်မဲတွေရည်ခဲ့တယ်အလုံးပြီးသွားပြီဘယ်သူဘလို့ရတယ်ဆိုပုံစံ16ကပ်ပြီးပြီအဲ့ဒီပစ္စည်းတွေလာပို့တာလာပို့တဲ့ကျွန်ဂျားထဲမှာသူမိတုဆွဲခြင်းလို့ကူလိုက်တာဖွင့်ကူလိုက်တာအဲ့တော့မြင်ပြီးတော့ဟုတ်လားသူတို့မပြောတတ်လို့ပါကြိုတင်မဲဆိုတာလိုလို့လို့မရဘူးနော်ကြိုတင်မဲဘူးဖွင့်တယ်ဆိုတော့ကြိုတင်မဲဆိုတာအုပ်စုဒီရက်ကုန်တဲ့ကျောက်စုကော်မတီရုံးမှာထားရတယ်မနေ့6နိုင်တိုင်းအားရတယ်ပုံစံ73နဲ့အားရတယ်ကမဲအောင်မှာရှိတော့ကျွတ်တယ်မဲเนาะမျိုးနယ်မှာရှိတော့မဲတစ်တစ်တစ်နှစ်တစ်စုံမဲယူနယ်မှာထားရတယ်ထည့်ရတယ်လင်းနယ်ထွင်ဖောက်ရတယ်တခြားဖောက်เสียအကြောင်းမရှိဘူးမင်းဘယ်လိုဖြစ်တယ်လဲမေးတဲ့ခါကျတော့အလုံးရည်ပြီးတော့ခါကျညဆန်တဲ့နေ့တနာကြီးမှာဟိုဒီဘက်မှာရည်တဲ့ချိန်မှာဘုံတွေတက်လာခဲလို့သင်္သာရှင်နေပွဲတော့တွေ့ရတယ်အဲ့လိုသင်လာတဲ့ချိန်မှာဒါလေးစီသူမိတုကိုးခြင်းနဲ့တကြောင်မိတုကူဆိုင်သွားတာအဲ့ဒီဟာမဲဘုံမဟုတ်တော့ကွန်တိန်နာကြီးနော်ပစ္စည်းတွေထည့်ထားသောဘုံကြီးကိုဖောက်လိုက်တယ်ညာဆက်နယ်တနယ်ဖောက်လိုက်တာညာဆက်နယ်တနယ်ရောက်ဆိုတော့ကျွန်တော်မဲဘုံမဟုတ်တော့ဘူးရက်ကုန်ပါရှိသောမဲဘုံစီ6နိုင်မှအားရမယ်6နိုင်နောက်ပိုင်းလာတဲ့ဟာ disqualify အကုန်သိတယ်ဘယ်နည်းအောင်ဆိုတာဘုံ73ကတ်ထားတယ်အကုန်သိတယ်နော
်
ဒါကြီးကိုပြီးတဲ့ခါကျပစ္စည်းတွေရွှေ့လာရွှေ့လာတဲ့ခါကျဒါလေးသူဘာကြောင့်မိတူကူးခြင်းလဲကျွန်တော်နားမလဲဘူးမိတူကူးဆိုင်မှာသွားကူးလိုက်တာကွန်တိန်နာကြီးတဲ့ထည့်ထားတဲ့ဆိုင်ရဆိုင်ရနဲ့ပြည်သူကူတာဟုတ်လားညဆန်းနိုင်မှာကျွတ်တမဲမရှိဘူးဟာဘာကြောင့်လဲဆိုဒီမှာမဲ6နိုင်ပြီးတယ်မြို့နယ်မှာညနေ4နိုင်ပြီးသွားတယ်ညဆန်းနိုင်ရရှိစရာအကြောင်းမရှိဘူးအဲကျွန်တော်နားလေတာသူပြောတဲ့နားထောင်သူတို့ပြန်မေးကြည့်တာကျွန်တော်တို့မဲရုံအလုံးပြီးတဲ့တည်းဟာမြို့နယ်ကိုအားပါတယ်မအပ်လို့မရဘူးအခုဆိုကျွန်တော်ချိတ်ပိတ်ခိုက်တာလေတို့ဒါရီမင်းတို့မဲကန့်ကွက်လာတင်လိုက်တော့အကုန်ပြန်ဖောက်ရမယ်အဲကြောင့်ပါတီရအလုံးမင်းတို့ထိုးကျင်တဲ့လူချိတ်ထိုးထားပါပြီးအခန်းတစ်ခါနဲ့မှပိတ်ထားပါကျွန်တော်ပြောထားပါတယ်ဒါတွေကနောက်ပေါ်အဲ့လိုသဲလာတဲ့ပစ္စည်းဟဲ့လားမဲဘုံကိုပို့ဆိုတာဖောက်တယ်ပြောတယ
်
မဲဘုံဖောက်เสียလဲအကြောင်းမရှိပါဘူး
လူတွေကလည်းမြင်လိုက်တဲ့ခါကျတော့သူတို့စိတ်ထဲမှာမဲဘုံကိုထင်သွားတာလည်းဖြစ်ပါလိမ့်မယ
်အဲ့ဒါပါပဲကျွန်တော်စိတ်ထဲမှာလေဟိုပြောတော့ဒီဘောတင်းကတော့ရွက်ခဲ့ပါတယ်ဟိုတီးလို့ပြောလဲကောင်းပါတယ်မသိရင်လည်းမသိလို့နေတော့ကောင်းတော့ပေါ့နော်အဲ့ဒါတွေကတော်တော်ကြွားကြတာကျွန်တော်ကတော့ဟိုတောင်ဝင်ရှိလို့တောင်းနေကျွန်တော်ခေါင်းထဲမှာရှိပြီးသားပါဟဲ့လားမင်းနဲ့ချောင်းနေအတားမဲဘုံမင်းတို့ဟုတ်သလားချောင်းနေအဲ့လားချောင်းနေနောက်ကြတာရှိလားညနေ၄နိုင်မှမြို့နယ်မှာထားထားသလား ဟာမင်းတို့များတယ်လဲ6ဘုံတော့ဟာကျွန်တော်များပါတယ်သူတို့ပြောတယ်နော်အဲ့ဒီမျိုးဘုံနေရာကိုမင်းတို့ပေါက်တာရှိတာမရှိပါဘူးမင်းတို့ကူးဆိုင်သွားတာကျွန်တော်မေ့ကြည့်တဲ့ခါကကွန်တိန်နာပါမေ့ဖို့မဟုတ်ပါဘူးနော်ပစ္စည်းတွေအားလုံးဘုံထဲထည့်ထားပြီးတော့အဲ့ထဲကနေတော့မေ့တူကူးလိုက်တာပါ
ဟုတ်ကဲ့ပါအခုဒီဟိုအများပြည်သူလဲဟိုမျောလင်းဆောင်စားနေကြတာပေါ့နော်တကူဟိုရွေးကောက်ဝေးရက်လက်တွေလဲကြီးညာပြီးသွားပြီပေါ့ကြီးညာပြီးသွားတဲ့နေရာမှာ majority ပေါ့အများစုကဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရတဲ့အလားအလာရှိနေတာပေါ့လေအဲ့တော့အားလုံးစိတ်ထဲမှာပေါ့လေ1990ရွေးကောက်ပွဲ1990ရွေးကောက်ပွဲအတွေ့အကြုံရပေါ့လေအာနာမလွှဲပြောင်းပေးပါမလားဆိုပြီးစိတ်ပူတာကြီးလဲရှိပါတယ်အဲ့ဒါလဲအကုန်လုံးသိပြီးသားပါအဲ့ဒီအချက်ကလေးနဲ့ပတ်သက်လို့ဟိုဗာများပြောပြချင်ပါလဲရှင်
ကောင်းတယ်ဝင်ကြတာပြောနေတာကျွန်တော်လည်းပြောပြသားပဲနော်ရက်ကောက်ပွဲရက်လက်ကိုအလုံးလက်ခံလက်မခံဘူးဆိုကြအသက်နဲ့လက်ခံကိုပြီးသွားမှာကျွန်တော်ပြောတယ်ယနေ့တမရရက်လက်လက်ခံမှာမပြောဘူးတမရကောင်းဆိုကြလက်ခံမှာမပြောနေတယ်အဲ့တော့ကျွန်တော်တို့ဘာများပူပြောစရာရှိလဲကျွန်တော်တို့ပါတီနဲ့တူတော့လည်းကျွန်တော်အစဉ်ပြောပါတယ်နော်အစဉ်ပြောပါတယ်နော်ဘာကြောင့်လဲဆိုတိုင်းပြည်တိုးတက်စေချင်လို့နော်ကျွန်တော်တို့ဒီသိမ်းတော့ကြနေပြီရွေးကောက်ပွဲပြီးရင်နော်အနေနဲ့ပါတီကိုတရှုံးတဲ့ပါတီရဲ့ချစ်ချစ်ခုပြကြပါပြီးရင်နိုင်တဲ့ပါတီရလည်းသူတို့ရဲ့ဝရသောတဲ့ကျင်းတဲ့ဗိုက်တုတဲ့အောင်လုပ်သွားကြပါရှုံးတဲ့ပါတီလည်းဘဲမတိုက်ပါနဲ့နော်ပူပေါင်းဆွေပါတက်မှတ်ပြီးပါပြီးရင်တရုပ်လိုနိုင်ငံတော်ကိုထုတ်တဲ့အောင်လုပ်ပြီးသွားပါလို့ပြောအဲကျွန်တော်အနေနဲ့တော့ဘာမှပြောစရာမရှိဘူးဟာကျွန်တော်လုပ်ပြတာရွေးကောက်ပွဲကျလုပ်ပြတယ်ကျွန်တော်လွတ်လပ်လပ်တရားမျှတလုပ်ပြတယ်လုံးမိတာကိုလက်ကိုလက်ခံမယ်လက်မခံလို့မရပါဘူးလက်မခံရင်တော့ဟုတ်လားကျွန်တော်လက်ခံအောင်ကျွန်တော်ပြောအောင်ပါဘူးကျွန်တော်လည်းရင်လည်းပြောပြီးသားပါဒီ question လည်းကျွန်တော်ခဏခဏရှုလုပ်တဲ့ question ပါပါယနေ့လည်းပဲဟုတ်လားအဲတက်လာဆိုနေဘူးအောင်ဆိုမယ်လို့အဲကောင်းတဲ့စကားတွေကြားနေရပါတယ်ကျွန်တော်အနေနဲ့ဘာမှပြောစရာမရှိတော့ရခိုင်နေရတယ်ကျွန်တော်လက်ခံမယ်လို့ပြောပြီးသားပဲနော်လက်ခံမယ်ပြောပြီးသားပြောလက်ခံမှာပေါ့ဗျာလက်ခံအောင်ပြောအောင်ပါ
โอเคပါရွေးကောက်ပွဲကြီးပြီးသွားပြီးတော့တော့လွှတ်တော်တွေပါကြီးကျင်းပပြီးစတဲ့ခါကျရင်ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍပေါ့လေအဲရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဘာများဆက်လုပ်ဖို့ရှိပါလဲရှင
်ဟိုကျွန်တော်ဘက်ကတော့ကော်မရှင်ကတော့ဟုတ်လားရွေးကောက်ပွဲဘာလုပ်အောင်လဲဆိုဟုတ်လားကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကိုပြန်သုံးသပ်ဖို့သုံးသပ်ပြီးတော့ဟုတ်လားဘာကြီးအာသာလဲအာသာလဲဘယ်လိုထိမ့်မလဲဒီတဲ့ကောင်ပြီးအာသာဘယ်လိုလုပ်မလဲစဉ်းစားအောင်ပေါ့အာနေနေပါလေအာနေဘယ်လိုပြင်မလဲအဲဒါလေးလို့အခုလဲကျွန်တော်ပါသင်္ကန်းစင်အများကြီးရပါတယ်သင်္ကန်းစင်အများကြီးရကျွန်တော်တော်တော်ကိုဟလာကျွတ်တွျွတ်တွေးပြီးတော့ဟလာကျွန်တော်တော်လေးလုပ်ပါတယ်နော်လုပ်တော့တယ်ဘာဖြစ်ရင်ဘာလုပ်မှဘာဖြစ်ရင်ဘာလုပ်မှဘာဖြစ်ရင်ဘာလုပ်မှခင်ဗျားသိပါတယ်ကျွန်တော်တို့ train လုပ်ထားတာအဲဒီထဲမှာကျွန်တော်မမျောလင့်တာအများကြီးအများကြီးဖြစ်သွားပါတယ်အများကြီးဖြစ်သွားတယ်နော်အဲကြောင့်ကျွန်တော်ဘက်ကတော့ဟလာဘာလုပ်မလဲဆိုတော့ commission လုပ်ငန်းရုပ်ောက်ပဲလုပ်ပြီးဖို့ပဲဒီကောက်ပွဲပြီးတော့ပြီးပါဗျာအနာအနာဒီဘဝသုံးသပ်ပြီးတော့နောင်ရွေးကောက်ပွဲတွေနောင်ရွေးကောက်ပွဲကောင်းအောင်လုပ်မလဲပဲကျွန်တော်စဉ်းစားဖို့ရှိတယ် observer report ဖတ်ဖို့လုပ်မယ်ဟုတ်လားကျွန်တော်ပြောပြသားပါ observer report ခေါ်တာတက်လွတ်လပ်တရားမျှတရွေးကောက်ပွဲဖြစ်ကြောင်းသတိပြခြင်းတို့နေ့ကမင်းတို့ရဲ့ report ကိုနားထောင်ခြင်းလေပြီးရင်နိုင်ငံအတွက်အကျိုးရှိမယ်ဆိုရင်အသုံးချမယ်ဆိုကြပြောခဲ့ပါတယ်အဲဒီအလုပ်တွေပဲလုပ်ဆက်ရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီနိုင်ငံတကာကဲခန့်လိလာကြီးအဖွဲ့ကြီးကရောဘယ်လိုများတုံ့ပြန်มาလဲဟိုဥပဒေနဲ့တွေ့တဲ့အခါမှာ
ဟိုသူတို့တော့ချီးကျပါတယ်ချီးကျရင်ကျွန်တော်ချီးကျမချီးကျပါနဲ့ကျွန်တော်ကော်မရှင်ဖွဲ့ဝင်နေရယ်စစ်စစ်တော့ကော်မရှင်ဖွဲ့ခွဲနေရယ်မဲဝင်တာနေပဲချီးကျပါဒါပဲကျွန်တော်ပြောပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်
ရွေးကောက်ပွဲကာလအတွင်းမဲပေးတဲ့လုပ်ငန်းစဉ်တွေမှာပြဿနာတွေရှိခဲ့တာကိုကော်မရှင်ကလိုအပ်သလိုအရေးယူမဲ့အကြောင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOE ကနေစနေနေ့သတင်းတွေကိုဆက်လက်အတန်းထုတ်လွှင့်နေပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာညနေခင်းမှာတော်တော်ရှင်များရှင်ဖီယိုမြန်မာပိုင်းအစီအစဉ်အစနေနေ့ညနေခင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည9နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ16 kHz 1853လိုင်းဒိုမီတာ19 kHz 11565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့လဲတိုးချက်ဖမ်းယူနိုင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲအထူးစကောပိုင်းအစီအစဉ်ကိုနားဆင်ရမှာပါ2015ရွေးကောက်ပွဲမှာ NLD ပါတီအပြတ်တက်နိုင်ခဲ့တဲ့အခြေအနေဒေါံဆန်းစုကြည်တောင်းဆိုတဲ့တွေ့ဆုံဆွေးနွေးပွဲအလားအလာအပေါ် VOA မြန်မာပိုင်းအက်ဒီတာကိုတောင်းညွန်ဦးကမြန်မာအရေးအကဲခတ်တွေဖြစ်ကြတဲ့ဒင်းစာဆရာဦးစီသူအောင်မြင့်ဒေါက်တာရံမျိုးသိန်းဒေါက်တာခင်မောင်ယူနဲ့အတူတွေ့ဆုံတုံးတက်ဆွေးနွေးထားတာကိုလည်းနားဆင်ရအောင်ပါရှင်
။မင်္ဂလာပါခင်ဗျာ။ဒီ VOA မြန်မာပိုင်းရဲ့ကျွန်တော်တို့ဒီရွေးကောက်ပွဲစကဝိုင်း2 season စတင်ပါပြီ။ကျွန်တော်တို့ဒီအဓိကဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးမဲ့သူတွေကတော့ဒေါက်တာခင်မောင်ယူရှိပါတယ်။နောက်ဦးစီသူအောင်မြင့်ရှိပါတယ်။ဒေါက်တာရံမျိုးသိန်းရှိပါတယ်။သုံးလုံးကျွန်တော်တို့ဒီစတူဒီယိုမှာရှိပါတယ်အရင်ဆုံးကျွန်တော်ဆရာဦးခမောင်ညိုနဲ့ပဲဆက်လိုက်ချင်ပါတယ်အဓိကသူရွေးကောက်ပွဲလည်းပြီးသွားပြီရလက်တီလည်းစုံတရားထွက်လာပြီဆိုတော့အဲ့တော့ရလက်ထားတဲ့ရလက်ကြီးညာတဲ့အထင်းမှာပဲဘာပြီးပြော NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကအများထင်တာတဲ့မျှော်လင့်ထားတာတဲ့မဲတော်ရမ ्या ကြီးကိုအပြတ်တက်တဲ့အနိုင်ရလာတယ်အဲ့တော့ဒီအချိန်ကဆရာအမြင်ပေါ့ဘာကြောင့်လဲသူတို့စီယုံရင်းကြောင့်မဲလားထင်မထားတဲ့မဲတွေကြောင့်မဲလားဘလူကြောင့်လို့ယူဆနိုင်ပါလဲ
ဟောတကယ်တော့ဟိုဒေါ်ဆန်းစုကြည်ရဲ့ cycle လေးကတော့ကျွန်တော်လေးကိုထိရောက်သွားတော့ကျွန်တော်ထင်တယ်။ဟောပထမတော့ကိုသားမျိုးပြောရလို့ပဲကျွန်တော်တို့တော်စုကခရီးအများကြီးသွားတော့စီယုံကြီးတွေအများကြီးလုပ်နိုင်တယ်။သူနဲ့အတူပါဝင်တဲ့ဒီဘာခေါ်မလဲအဖွဲ့အစည်းတွေပေါ့။ဥပမာအဖြစ်ကျွန်တော်အစိုးရတွေနော်အမှုပညာသမားတွေသူတို့တွေကလည်းတော်ထိရောက်တဲ့စီယုံမှုတွေပေးနိုင်တယ်။ဟောတတိယအချက်ကတော့အဓိကတော့ပါတီကိုကြည့်ပါလူကိုမကြည့်ပါနဲ့ဆိုတဲ့ဟာမှာအမှန်အရေးကြီးသွားလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုရင်ဘယ်လိုမျိုးအခြေအနေမှာကျွန်တော်ပြောင်းလဲချိန်တိုင်ကြီးလို့သူတွေစိတ်ထဲဝင်သွားတဲ့အချိန်မှာပြောင်းလဲဖို့ကဘာလို့ပေးမယ်ဆို NLD ပေးမယ်ဆိုတော့ဒီမဲယုံတဲ့ဝင်သွားတဲ့ခါမှာကျွန်တော်တို့ကဘယ်ဟာမှမကြည့်တော့ဘယ်လူဘယ်သူနာမည်ဘာညာတွေမစဉ်းစားတော့ဘူးねတခါလဲအဲ့ဒီ NLD ဒီစိတ်ခွတ်တောင်းနေတွေ့ရိုက်တဲ့ပုံစံမျိုးတွေဖြစ်သွားတယ်လို့ကျွန်တော်တို့ကိုယ်တိုင်လည်းဖြစ်တယ်ကျွန်တော်လူကြီးတော်တော်များများလည်းကျွန်တော်မေးကြည့်လို့ဒီလိုဖြစ်ကြတာတွေ့ရတယ်ဒါကြောင့်ကျွန်တော်ထင်ပါတယ်အကုန်လုံးစိတ်ထဲရောကျွန်တော်ပြောင်းလဲခြင်းတဲ့ဆန္ဒကြောင့်ကျွန်တော်တို့ဒီဒေါ်စုပြောလိုက်တဲ့စကားတွေနဲ့အတူဒီလိုဖြစ်သွားလို့ကျွန်တော်ယူဆတယ
်ဒီနေ့မှာကျွန်တော်ကုစီသူမေးခြင်းနဲ့ကျွန်တော်တို့ဒီလူမှုကွန်ရက်ဟိုဆိုရှယ်မီဒီယာတွေပေါ်မှာဟိုဒီကြမ်းထိုင်မှုတွေအမှုလှဆွေးရေးတယ
်ဟုတ်ကဲ့
သူကသူ့နေကအမှတ်ကိုသူ့နိုင်ပါတယ်တဲ့ဘူဂျုံဆန်းကိုသူမနိုင်ခဲ့တာပါတယ်အဲ့လိုပြောသွားတယ်ဒါကြောင့်ဘူဂျုံဆန်းအိမေးရှောက်လာဘလို့ကြောင့်လို့ထင်ပါလဲ
ဟဲ့အဲ့ဒီဥစ္စာကတော့ကျွန်တော်တို့ဟိုနှစ်ပိုင်းခွဲပြီးတော့ဟိုဗာလဲပြောကျင်တယ် NLD အခုလိုအကြီးကျယ်နိုင်သွားတဲ့ကိစ္စပေါ့တပိုင်းကတော့တိုင်းဒေသကြီးတွေတပိုင်းကတော့ဒါပြည်နယ်တွေမှာပေါ့နော်တိုင်းသားဒေသတွေမှာအဲ့တော့ပြည်နယ်တွေမှာကြတဲ့ခါကျတော့ဟိုတချို့လူတွေဥမာစာပေးလုပ်တာတွေလည်းရှိတယ်နောက်ကျွန်တော်တို့ဆိုရင်လဲ UO လေးပေါ့နော်ကြည်တာပေါ့ UO လေးကြည်တဲ့ခါကျတော့အဓိကပြိုင်ဘက်ကတော့နှစ်ခုပဲပြည်ခိုင်ဖြိုးနဲ့ဒါ NLD ပဲတခြားပါတီတွေပေါ်လာပေမဲ့သူတို့ကိုစီးသန့်ဟိုပြည်သူလူထုကမဲပေးဖို့ဆိုတဲ့အကြောင်းချက်တွေသိမပေါ်ဘူးပြောမယ်ဆိုရင်ဒီနှစ်ခုပဲရှိတယ်တစ်ခုကတော့အာဏာပိုင်နဲ့ဆက်ဆက်လို့တစ်ခုကတော့ပြည်သူလူထုထောက်ခံလို့အဲ့တော့ရုပ်ောက်ပွဲသားလွတ်လွတ်လပ်လပ်ဖြစ်ခဲ့ရင်ဒါကျွန်တော်တို့သေချာဖို့သိတာကတော့ဒီတိုင်းဒေသကြီးတွေမှာကတော့ NLD ကအပြတ်သတ်နိုင်မယ်ဆိုတာဒါကျွန်တော်တို့ကတော့ဒါဟိုရိုးရိုးရှင်းရှင်းပဲနားလည်ထားတယ်ဒါပေမဲ့တစ်ခုပဲဒီပြည်နယ်တွေမှာအခုကအကြီးကျယ်နိုင်တယ်ပြည်နယ်တွေမှာဘာလို့နိုင်လဲကျွန်တော်တို့ကစမ်းစစ်ကြည့်တယ်တိုင်းသားပါတီတွေတချို့မဲတချို့ရလိမ့်မယ်လို့ကျွန်တော်တို့ကထင်ထားတာ哦ထင်ထားတော့အဲ့ဒါကိုအခုပြီးသွားတဲ့ခါကျတော့မှကျွန်တော်တို့မေးကြည့်တယ်မြန်းကြည့်တယ်ခွဲခြမ်းစစ်ဖြာကြည့်တော့အဲ့ဒါမှာတွေ့ရတဲ့အချက်တွေကဘယ်လိုဖြစ်သွားသလဲဆိုတော့အဲ့ဒီတိုင်းသားပါတီတွေဆိုတဲ့ဟာကဟိုဘာလဲအများစုပေါ့နော်ရခိုင်ကလွဲရင်နှစ်ပါတီစီကွဲနေတယ်အဲ့ဒါတစ်ချက်နောက်တစ်ခုကဒီတိုင်းသားပါတီတွေရဲ့ပြည်လူထုကိုမဲထဲဖို့မဲဆွယ်မှုတွေမှာ policy ဘိုင်းဆိုတာတိတ်ပြီးတော့ဟိုအသုံးပြတာမတွေ့ရဘူးဆိုတော့ NLD နဲ့သူတို့နေရာလဲ policy ချင်းသိပ်မကွာဘူး federal ပြည်တော်စုတည်ဆောက်မဲ့ပါညာပဲဆိုတော့သူတို့မျှော်လင့်တာကဥပမာရှမ်းဆိုရင်ရှမ်းဖြစ်တယ်ဆိုရင်ရှမ်းပါတီကိုမဲပေးမယ်လို့သူတို့တွေကအဲ့လိုမျိုးယူဆတာကြတယ်မွန်ဆိုရင်မွန်ပါတီကိုမဲပေးလိုက်မယ်ဒီလိုမျိုးသူတို့ယူဆပြီးတော့မှသူတို့ကယူကောက်ပွဲဝင်တယ်ဆိုတော့ဒါပေမဲ့တကယ်တကယ်လက်တွေ့မှာဖြစ်တဲ့ခါကျတော့ NLD ရဲ့အဲ့မှာသွားပြိုင်တဲ့ခါကျတော့ NLD ကဗမာတွေသွားပြိုင်တာမဟုတ်ဘူးသူကမွန်ပြည်နယ်မှာသွားပြိုင်တဲ့ NLD အမတ်တွေကမွန်နေရှမ်းပြည်နယ်မှာသွားပြိုင်တာကလည်းရှမ်းနေရခိုင်ပြည်နယ်မှာပြိုင်တာကလည်းရခိုင်နေဆိုတဲ့ခါကျတော့ဟိုဒီ NLD ကဝင်ပြိုင်တဲ့အမတ်တွေကဒီတိုင်းသားအမတ်တွေကိုယ်တိုင်လည်းဖြစ်တယ် NLD ဆိုတဲ့အားကိုလည်းရတယ်ဒေါ်စန်းစုကြည်ဆိုတဲ့ image ကိုလည်းရတယ်ဆိုတဲ့ခါကျတော့သူတို့ကပို့ပြီးတော့အားသာပြီးတော့မှမဲတွေကပို့ရတယ်နောက်တစ်ချက်ကဒ ဒီ2020တော့ပေါ်လာတဲ့ပါတီတွေအများစုပေါ့အဲ့ဒီတော့တိုင်းသားပါတီတချို့ပေါ်လာတယ်အဲ့ဒီပါတီတွေကအဲ့ဒီချိန်တုန်းကတော့တခြားဘယ်ပါတီမှမရှိတဲ့ခါကျတော့ပြည်ခိုင်ဖြိုးထက်ကိုသူတို့မဲရပြီးတော့နိုင်တာရှိခဲ့တယ်အဲ့ဒါမျိုးတွေဒါပေမဲ့အဲ့ဒီပါတီတွေက9နှစ်တာကာလမှာအစိုးရနဲ့တပူးတတွဲလုပ်တယ်နော်ဟိုဘာလဲအစိုးရယာဒူးတွေယူတာတွေရှိတယ်ဝန်ကြီးယာဒူးတွေပါတယ်ယူတဲ့ခါကျတော့အဲ့ဒီအပြုအမူတွေကိုကျွန်တော်တို့ကသာသတိမထားမိတာပြည်သူလူထုကကောင်းကောင်းသိတယ်ကောင်းကောင်းသိတော့ရုပ်ောက်ပွဲနီးကန်နီးကြတဲ့ခါကျတော့သူတို့ကိုဘလို့ဆွဆွဲတာတွေလည်းရှိခဲ့တယ်လဲဆိုတော့ဒါကသူတို့ဥမာဗာလဲတီဘောအမတ်ဦးရထွန်းကိုယ်တိုင်ပြောတာဒါဗမာတပည့်တွေပဲဘာညာဆိုပြီးတော့မှပြည်သူလူထုကဆွဆွဲတာတွေရှိတယ်ဒါပေမဲ့တကယ်တကယ်လက်တွေ့မှာလည်းအဲ့လိုအချက်လက်တွေရှိတယ်ဆိုပြီးတော့မှပြောတာတွေလည်းရှိတယ်အဲ့လိုအချက်လက်တွေအကုန်လုံးပေါင်းစုံလိုက်တဲ့အခါကျတော့တိုင်းသားပါတီတွေကမဲရတာနေသွားတယ်မဲရတာနေပြီးတော့ NLD ကသာပဲအပြတ်သတ်နိုင်သွားတော့ပေါ့ဆိုတော့တိုင်းနဲ့ပြည်နဲ့နှစ်ခုစလုံးကိုနှိုင်းလိုက်ရယ်အဲ့ဒီနီးကြောင်းမလို့သူတို့အပြတ်သတ်နိုင်သွားတယ်လို့ထင်တယ်။အဲဒီထဲမှာပို့ပြီးတော့မှပတ်မိုးပေးတဲ့အကြောင်းအရာတွေကတော့ဟိုကနပြောသလိုမဲဆွေတဲ့နီးနာစနစ်တွေပေါ့နော်။အသုံးပြုတဲ့ slogan တွေပြီးတော့မှသူတို့ဟိုခရီးတွေပါတွေသွားမယ်ဆိုဘယ်နေရာမှာဘာလုပ်မယ်ဆိုတဲ့ရွေးချယ်မှုတွေဒါတွေကတော့ရှိမှာပေါ့။ဒါတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့သတင်းတွေသိရတဲ့လောက်ဆိုရင်နောက်ကွယ်မှာဒီနှစ်ခုစလုံးကိုအကြံပေးကုမ္ပဏီတွေပါတွေတော့ရှိတယ်လို့တော့ဒါတော့ပြောကြတာပေါ့။
ဟုတ်ကဲ့။အခုဒီရုပ်ကောက်ပွဲရလဒ်ကိုကြည့်မယ်ဆိုလို့ရှင်တော့1990ခုနှစ်က NLD အပြတ်သတ်နိုင်ခဲ့တာတဲ့ကိုတာမယ်ဆိုတဲ့အခြေအနေမျိုးတွေ့နေရပါတယ်။ကိုရေမျိုးသိန်း1990အခြေအနေနဲ့နှံ့ရှင်ပြီးတော့ဘယ်လိုများမြင်မိလဲ2ရတာ NLD ရဲ့
ကျွန်တော်မြင်တာတော့1990ရွေးကောက်ပွဲတက်ကိုပို့ပြီးတော့နိုင်တယ်။အထူးသဖြင့်ပေါ့လေအဓိကသူကနိုင်ငံရေးဆူနာမီလိုဖြစ်သွားတယ်။အဓိကဒီပြည်နယ်တွေကိုထိုးပေါက်ပြီးတော့ဝင်သွားတဲ့ဒီလိုင်းလုံးကတော်တော်ကြီးတယ်လို့ကျွန်တော်မြင်တယ်။အဲ့ဒီအခါကျတော့ခုနပြောလို့ပြည်내ဒီမှာမထင်မှတ်လောက်အောင်ပေါ့လေ။ဟိုတိုင်းသားပါတီတွေအတွက်နေရာဟာကျင်းမြောင်းသွားတာကိုတွေ့ရတယ်။အဲ့တော့အဲ့ဒီအပိုင်းနဲ့ပတ်သက်ရင်တော့ကျွန်တော်တိုင်းသားပါတီတွေကိုကျွန်တော်နည်းနည်းအကြံပေးချင်တာကခုနကိုစီတူအောင်မြင့်ဆွေးနွေးသလိုပဲเนาะတိုင်းသားပါတီတွေအနေနဲ့ဒီကာလမှာပြန်ပြီးတော့ကိုပါတီအနေနဲ့ကိုပြန်သုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့နောင်လာမယ့်2020ရွေးကောက်ပွဲမှာဟာလာဘလို့ပြင်ဆင်ပြီးတော့အဲ့ပကုံးကြီးရှင်နိုင်အောင်ဘယ်လိုလုပ်မလဲဆိုတော့စနစ်တကျဟိုပြင်ဆင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကခုနကကိုသားညုံဆွေးနွေးတဲ့အထက်မှာပါတယ်ကျွန်တော်တို့ဟိုအဓိကပေါ့လေဒီရွေးကောက်ပွဲကိုအဓိကတွန်းအားဖြစ်စေတဲ့အကြောင်းတွေကိုစဉ်းစားတဲ့အခါမှာကျွန်တော်မြင်တာတော့ဘုံဆန်းစုကြည်အပေါ်မှာနော်ပြည်သူလူထုရဲ့ယုံကြည်မှုနော်အားကိုးမှုတန်ဖိုးထားမှုအဲ့ဒီအချက်ဟာအဓိကကြတယ်လို့ကျွန်တော်ကတော့မြင်တယ်အနောက်တစ်ချက်ကတော့ဟိုပြည်သူလူထုပါဗျာလွန်ခဲ့တဲ့9နှစ်ကတည်းကစရင်အခုအချိန်မှာပို့ပြီးဆင်းရဲလာပို့ပြီးကြက်သေးလာပို့ပြီးဒုက္ခရောက်လာအဲ့ဒီအခါကျတော့သူတို့ဟာ1962ခုနှစ်နောက်ပိုင်းဒီအာဏာရှင်စနစ်ရဲ့ပုံစံအမျိုးမျိုးကိုရင်ဆိုင်ခဲ့ရပြီးတော့နောက်ဆုံးဒီစစ်တပ်အုပ်ချုပ်မှုကနေပြောင်းပြီးတော့အုပ်ချုပ်တဲ့အစိုးရလက်ထက်မှာလည်းပဲသူတို့ဘဝဘာမှထူးခြားလာတာမတွေ့ရဘူးအဲ့ဒီအခါကျတော့သူတို့ကမျောလင့်စရာပါလဲဆိုတော့ဒုံဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပဲဖြစ်တယ်။အဲ့ဒီအခါမှာသူတို့ရဲ့မဲဒီအားလုံးကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပုံအော်ပြီးပေးပလိုက်ပြီးတော့အဆက်ဆက်အုပ်ချုပ်လာတဲ့စစ်အာဏာရှင်တွေနဲ့သူတို့ရဲ့ဟိုအနွယ်တော်တွေအဆက်အနွယ်တွေနိုင်ငံရေးရဒဏ်ခတ်လိုက်တယ်လို့ကျွန်တော်ကတော့မြင်တယ်
ဟုတ်ကဲ့ပြန်ကျွန်တော်အခုရွက်ောက်ပွဲရလန်တဲ့တစ်ဆက်သေးပေါ့အခုရွက်ောက်ပွဲရလန်တစုံတရာထွက်လာတဲ့ခါမှာဒွန်ဆန်းစုကြည်ကဒီသမရထံကောကာဝေးဥစည်းချုပ်ထံကောလွတ်တော်ပြထထံကောစာရီပို့ပါတယ်အဓိကတော့ဒီသူတို့သူ့အနေနဲ့တွတ်ဆုံဆွေးနွေးလိုတယ်ဆိုတဲ့လက္ခဏာပါဒါပေမဲ့သူတို့ပြန်လာတဲ့ဘုဘကပြန်လာတဲ့အနေအထားတွေရှိပါတယ်စာပြန်လာတဲ့အနေအထားမှာသူတို့တော့လက်ရှိရွက်ောက်ပွဲလုပ်ငန်းစဉ်တွေအားလုံးပြီးဆုံးသွားတဲ့အချိန်ဒီကာလတစ်ခုမှာတုံ့ပြန်ဆိုတော့ဆရာအကြီးပြန်စာရီနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
တကယ်တကယ်တော့သူကပြန်သာမတိုင်ခင်မှာဆိုစာရေးတဲ့အချိန်မှာကပြဿနာစဖြစ်တယ်လေတချို့လူတွေကတော့ဒါကြီးကမရေးသင့်ဘူးပေါ့ဘာလို့ဆိုအချိန်သိပ်စောနေရလာလည်းမသိသေးပါဘူးပေါ့မဟုတ်ဘူးရလာလည်းသိဒါမသိတာထက်ကိုဒီ prepare လုပ်ရမယ်ဆိုတော့စုကလုပ်တော့တယ်အချိန်ကလည်းသိပ်အများကြီးမကြံတော့ဘူးအဲ့တော့ဒီရွေးကောက်ပွဲရလာတွေကို MBC ကနေပြောကြီးညာတဲ့အချိန်မှာတကယ်တရားဝင်ဖြစ်မှာအဲ့ဒါပြီးတော့မှကျွန်တော်တို့ရက်40တွင်းပေါ့လေတရားစွဲခွင့်တွေပါရှိတယ်အဲ့ဒီအဲ့ဒီအကုန်လုံးကရွေးကောက်ပွဲနဲ့ဆိုင်တဲ့ဟာပဲအဲ့တော့ပြီးမှတွေ့မယ်လို့ဆိုတဲ့သဘောမျိုးဖြစ်နေရင်ပို့ဆိုးမှာပေါ့နော်ကျွန်တော်တို့ကဒီရွေးကောက်ပွဲရလတ်တွေအကုန်လုံးကြီးညာပြီးတဲ့နောက်မှာလုပ်မယ်ဆိုတဲ့ဟာလေးပေါ့ဆွေးနွေးပွဲလုပ်မယ်ဆိုရင်တော့ကိစ္စမရှိပါဘူးအဲ့လောက်ဆိုရင်တော့နည်းနည်းလေးစောင့်နိုင်တော့ပေါ့နောက်တစ်ပတ်လောက်ဆိုရင်တကယ်တည်းကပြီးစင်ပြီပေါ့လေအဲ့ဒါအခုအချိန်မှာတော့ကျွန်တော်ထင်ပါတယ်ဒီအကုန်လုံးကပွင့်လင်းမြင်သွားစွာနဲ့ပြောစရာရှိပြောကြပါလုပ်စရာရှိလုပ်ကြပါ တော်စုကလည်းဒီဟာကိုသူ့အနေနဲ့သူ့တော်ထားလဲဒါကိုသူပြင်ညာတဲ့လို့ကျွန်တော်ထင်တယ်။အခုဘလို့ပြန်ရလာပြီလဲဒီအကြောင်းတွေကိုဘလို့ပြောနေကြလဲဆိုတာကိုပြည်သူကအများရန်နားဆွင့်နေကြလာပဲ။ဒါကကျွန်တော်တို့နောက်ထပ်သွားမယ့်၅နှစ်အတွက်ကို preparation ပဲအမှန်အရေးကြီးပါလေ။ဟု
တ်ကဲ့ကျွန်တော်ကအခုတည်းကဆရာကခုမောင်ညိုပြောသွားတဲ့လူပဲခုနတကယ်တမ်းသူတို့အပိတတ်ဖို့ဆိုတာလားနဲ့ချီကြအောင်ပဲထင်ပါတယ်။အဲ့တော့အချင်းကြီးကဆိုအချင်းကြီးဆန့်ဆွဲတယ်လို့ယူဆနိုင်လားဦးစီတော်မြေအမြင်သိကြပါလား
။ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်။ဘာဖြစ်လို့လဲဆိုတော့လောလောဆယ်ဒီမဲရက်လက်နဲ့ပတ်သက်လို့ပေါ့လေ။ဟုတ်ပါတယ်ဒီ approve လုပ်တယ်ဆိုတာက UEC ကဒါ approve လုပ်တာနိုင်ငံတကာမှာလည်းဒီလိုပါပဲ။ဒါပေမဲ့နိုင်ငံတကာမှာကြတော့ဒီမဲရက်လက်တွေဒါထုတ်လို့ပြီးသွားပြီဆိုရင်အချမ်းပြင်းပေါ့နော်အချမ်းပြင်းဆိုတာလည်းတကယ်တော့အမှန်နဲ့တော့အတူတူပါပဲအပရူဗ်လုပ်တယ်ဆိုတာနောက်တစ်ဆင့်မှာပါဒါကတော့အဲ့ဒီရက်လက်တွေသိပြီးဆိုရင်သက်ဆိုင်ရာဥမာအမေရိကန်လိုပဲဆူဆူပေါ့နော်ရှုံးတဲ့ဟိုသမရကနေပြီးတော့သမရလောင်းကနေပြီးတော့မှချက်ချင်းဖုံးဆက်ပြောတာတွေပါလေဒါလုတ်တာပဲအသေးသေးရက်လက်ပေါ့နော်ကိန်းကနဘလောက်ထွက်လာမှဟိုကျွန်တော်ပြောမယ်ပါညာဘယ်သူမှမလုတ်ကြပါဘူးဒါကြီးကသေချာနေတဲ့ကိစ္စပဲအခုဆိုရင်လည်းသေချာနေတဲ့ကိစ္စပဲဒီ UEC ကဟိုကြီးညာသမှုမပြုတ်သေးခင်ပေါ့နော်ဘာလို့သေချာလို့ကျွန်တော်တို့ပြောရလဲဆိုတော့အပြောင်းလဲကတိတ်မြများဆဆမဖြစ်နိုင်ဘူးဒီထောင်ကနမှဆိုရင်လင်းကားကူတော့မဖြစ်နိုင်ဘူးနည်းနည်းလေးပဲရှိလိမ့်မယ်ဒါမသေးချာမရေရာတဲ့နေရာလေးတွေပေါ့ဟိုဘာလို့ဆိုလှုပ်ထားတဲ့စနစ်ကအောက်ခြေမဲယုံမှာဆိုရင်အကုန်လုံးကစောင့်ကြည့်ထားတယ်လက်မှတ်တွေထိုးထားတယ်ဆိုတော့ခဏန်းပေါင်းတဲ့အဆင့်ပဲရှိတယ်ခဏန်းပေါင်းတာမှားတယ်ဆိုရင်လည်းနည်းနည်းပပပေါ့ဆိုတော့ဒီဥစ္စာရှိထားပြီးသားဆိုရင်ဒီလိုမျိုးတွေ့ဆုံမှုတွေပါလေဆိုတော့စောစောစီလှုပ်တင်တယ်အကြောင်းရင်းကဘာလဲဆိုတော့အရေးကြီးဆုံးအကြောင်းရင်းကဒီလိုအပြောင်းလဲမျိုးဆိုတာ1962ကနေစလုံးဝမရှိခဲ့ဘူးလုံးဝမရှိခဲ့ဘူး2020ခုနှစ်မှာအစိုးရပြောင်းလဲတယ်ဆိုတဲ့ဥစ္စာကဒါတက်မလို့အစိုးရကနေပြီးတော့မှတာဝန်ပေးလိုက်တဲ့လူတယောက်ချင်းစီကိုသူကလွှဲပေးလိုက်တာဟိုပွင့်လင်းပြောမယ်ဆိုရင်တော့ဒါဒါအကုန်လုံးဒီအစိုးရအဖွဲ့ဝန်ကြီးတွေရောခေါင်းတက်မလို့ခေါင်းဆောင်တွေရောသူတို့နှုတ်ကနေကိုကျွန်တော်တို့ဝန်ခံတာရှိတယ်ဒါလူတိုင်းလည်းသိနေတယ်ဘုံကျုံမူကြီးတန်းရွှေကိုတိုင်ကကဲဦးသိန်းစင်ကိုသမရလုပ်ပါသူရောက်ရှင်မန်းကိုလွှတ်တော်ဥက္ထာလုပ်ပါဆိုတာဒီလိုနေရာပေးသွားတယ်ဆိုတာသူတို့ကိုယ်တိုင်လည်းဝန်ခံတာအဲ့ဒီအပြောင်းလဲအခုပြောင်းလဲကြတော့မဟုတ်ဘူးနှစ်ပေါင်းများစွာဖြစ်ခဲ့တဲ့ဟာတွေရှိတယ်ရှိတဲ့ခါကျတော့ဒီကျွန်တော်တို့တိုင်းပြည်ရဲ့ဟိုတယံဇာတဆိုင်ရာကိစ္စတွေယင်းနှိမ့်မြုံနာမှုဆိုင်ရာကိစ္စတွေအကုန်လုံးပေါ့နော်ဒီအကုန်လုံးကိုကြိုးစည်းပွားနဲ့ဆက်ဆက်နေတာတွေအကုန်လုံးကဒီချိန်မှာလွှဲပေးရတော့မယ်ဆိုတော့ဒါနှစ်ပေါင်း960ဒီဘက်လက်မှာရှိတာဆန့်ကျင်ဘက်အင်အားစုတွေကဘယ်သူမှမြင်ရတာမဟုတ်ဘူးဘယ်သူမှသိတာမဟုတ်ဘူးဘာတွေလုပ်ထားမှလည်းဘယ်သူမှမသိဘူးအဲ့တော့အဲ့လိုအခြေအနေမျိုးကိုရင်ဆိုင်ဖို့ဆိုရင်တော့စောစောစီးစီးလုပ်ထားဖို့လိုတယ်ပြီးတော့မှကြာကာလတည်ငြိမ်ရေးဆိုတာမလိုလားအပ်တဲ့ပြဿနာဆိုတာကလည်းဟိုဖြစ်နိုင်ခြေတွေအများကြီးရှိတယ်ဆိုတော့ဒီမဲရလက်ကိုဟိုမလိုချင်လို့ပေါ့နော်တချို့လူတွေကဟိုဗာလဲဆန္ဒများပြလိမ့်မလားအနောက်ရှက်များပေးလိမ့်မလားအဲ့လိုအခြေအနေမျိုးတွေအကုန်လုံးကိုတားဆီးကာကွယ်ဖို့အတွက်ဆိုရင်တစ်ဖက်ကနံပါတ်1အချက်ကအသိမှတ်ပြုဖို့လိုတယ်အသိမှတ်ပြုပြီးရင်တော့စောစောစီးစီးတွစ်ဆုံထားတယ်ဆိုတာဒီအကူပြောင်းကာလအပြောင်းလဲကာလအတွက်တော့ကျွန်တော်ထင်တယ်အကောင်းဆုံးပဲတိုက်ပြီးအတွက်အကောင်းဆုံးပဲလို့ထင်ပါတယ်
ဟုတ်ကဲ့အခုလိုတွစ်ဆုံစီးတောင်းနေဆိုရဘက်ကဟောတုတ်ပြန်တာသူတို့အချိန်ကာလတစ်ခုယူမဲ့သဘောမျိုးပြောပါတယ်ဒါပေမဲ့အခုလာမဲ့15နှစ်ကြာတော့တမနာဦးသိန်းစင်ကနိုင်ငံရေးပါတီအားလုံးနဲ့သူတွေ့ဖို့စီစဉ်နေပါတယ်အဲ့တော့အဲ့အချိန်တွေကတော့ဖြစ်သိမ့်မသိဘူးရေမျိုးသိမ့်ပြောပြပါအဲ
ကျွန်တော်ကတော့ဒီဥစ္စာနည်းနည်းတော့ဟိုအစီအမောမတည့်ဘူးလို့ကျွန်တော်ကမြင်တယ်ဥပမာလက်တလောကျွန်တော်တို့2015ရွေးကောက်ပွဲလုပ်လိုက်တယ်ဒီရွေးကောက်ပွဲမှာဒီနေ့အထိထွက်တဲ့ရလဒ်တွေအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်တတ်နိုင်သွားပြီဒီနေ့ဆိုရင်ဒါတမနာလေအမျိုးသားဒီမိုကရေစီဘွဲ့ချုပ်ကရွေးလို့ရပြီဒုတိယသမ္မတလည်းရွေးလို့ရပြီလွှတ်တော်ဥက္ကဋ္ဌတွေရောဒုတိယဥက္ကဋ္ဌတွေရောရွေးရလို့ရပြီဆိုတဲ့အနေအထားသိကြသွားပြီအဲ့တော့ဒီလိုအခြေအနေမျိုးမှာဟဟလာနိုင်ငံတော်သမ္မတအနေနဲ့ခုနကကိုစီတော်မြင့်ပြောသလိုပဲဟဟလာကျေးဇူးတင်တဲ့အကြောင်းဂုဏ်ယူတဲ့အကြောင်းစကားပြောဖို့ကောင်းတယ်ဟိုမှာအမေရိကန်သမ္မတဖုံးဆက်ပြီးပြီဟဟလာပြင်သစ်သမ္မတလည်းဖုံးဆက်ပြီးပြီဟဟလာကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဟဟလာသမ္မတကဘာမှကိုဂုံပြူတာမျိုးမရှိဘဲနဲ့ဟဲ့လားနိုင်ငံခြားတိုင်းပြည်ကသမရတွေကဂုံပြူနေတယ်ဆိုတာလေတိတ်ပြီးတော့ဟိုအစီအမောမတက်ဘူးလို့ကျွန်တော်ကမြင်တယ်အမှန်တကယ်ကနိုင်ငံတော်သမရအနေနဲ့တကယ်တမ်းတွေ့ရမှာဒေါ်ဆန်းစုကြည်နဲ့အမြန်ဆုံးတွေ့တယ်လို့ကျွန်တော်ကမြင်တယ်အဲကျွန်တော်တို့နိုင်ငံရဲ့အနေအထားဘာနဲ့တူလဲဆိုတော့ဟိုအထူးချက်မှတ်ကုသဂန်းလေးကိုရောက်နေတယ်လူနာတစ်ယောက်နဲ့တူကျွန်တော်တို့တိုင်းပြည်ကအခုအချိန်မှာဟဲ့လားကိုပြန်ကြည့်လိုက်တဲ့ခါကျတော့အရှိတောင်အရှမှာအစင်းရဲ့အမွဲတွေဆုံးနိုင်ငံဖြစ်အဲ့ဒီကကြတော့ဒီအချိန်မျိုးမှာတကယ်သာတိုင်းပြည်နဲ့ပြည်သူလူထုရဲ့မျက်နှာကိုကြည့်တယ်တိုင်းပြည်နဲ့ပြည်သူလူထုရဲ့အကျိုးကိုကြည့်တယ်ဆိုရင်ကျွန်တော်တို့ကအမြန်ဆုံးကျွန်တော်တို့တိုင်းပြည်ရဲ့အကြက်တဲတွေစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်ဖို့အတွက်တမရကာဝေးဦးစည်းချုပ်နဲ့ဒေါံဆန်းစုကြည်အမြန်ဆုံးတွဲဆောင်တဲ့နယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့ဟလာအခြားနိုင်ငံရေးပါတီတွေနဲ့ကြိုတင်တွဲဆောင်တာဟာဒီပြည်ရွေချက်တစ်ခုအများရှိတာအဲ့ဒီရွေချက်ကိုအကြောင်းပြုပြီးတော့ဟလာနိုင်ငံရေးအရလက်ွက်တစ်ခုလုပ်ဖို့အများ
ကြံ့ ရွယ်သလားဒီလို တန်တရား ဖြစ်เสีย အနေအထားတွေတော့
တွေ့နေရတယ်လို့တော့ကျွန်တော်ကမြင်နေကြကျွန်တော်ကပတစ်ချက်မေးချင်တာကသူတို့ဒေါန်ဆန်းစုကြည်နဲ့တွေ့ဖို့ဟိုဆရာတို့ကလူလာတယ်ဒါပေမဲ့တစ်ဖက်မှာအရင်တော့ကျွန်တော်ပြဿနာတွေကျွန်တော်ကြားခဲ့မှုတွေအုပ်ရှိမှာသူရောက်ရှိမှာရတ္တိကျဆိုလို့ရှိရင်သူဒေါန်ဆန်းစုကြည်နီးလို့ဆိုပြီးတော့ပိုင်းသူ့ပါတီနဲ့ကိုယ်တိုင်ပြဿနာမျိုးကြုံခဲ့ရမှုတယ်အဲ့တော့ဆိုလိုတာကဒီကြံ့ခံမှု
ုင်တယ်နောက်ပြီးတော့မနစ်သက်တဲ့အစိပ်ပိုင်းတွေလည်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်နားလေတာတက်မတော်မှာ तू ကအမိတ်နဲ့ပဲအုပ်ချုပ်တာအဲ့ဒီအတွက်ကြောင့်မလို့တက်မတော်မှာတက်မတော်ကာကွယ်ဦးစီးချုပ်ရဲ့အဆုံးဖြတ်ဟာအားလုံးနိုင်နာရမယ်အမိတ်ပဲအဲ့ဒီအခါကျတော့တက်မတော်ပိုင်းနဲ့ပတ်သက်ရင်ကျွန်တော်အများအပြားတက်မတော်ကာကွယ်ဦးစီးချုပ်ကဒေါ်စန်းစုကြည်နဲ့တွေ့မယ်ဆိုတဲ့ကိစ္စကိုကန့်ကွက်မဲ့လူမရှိဘူးလို့ကျွန်တော်ကမြင်တယ်တက်မတော်နေနဲ့အဲ့ဒီတဲ့ပို့ဆိုတာအောက်ခြေတက်မတော်သားတွေနဲ့တက်မတော်သားမိသားစုဝင်တွေဆိုလို့ရှိရင်ကျွန်တော်အများအပြားပို့ပြီးတော့တောင်မှလူလာမယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုပဲနိုင်ငံတော်သမရအနေနဲ့ကြည့်မယ်ဆိုရင်ကျွန်တော်အများအပြားနိုင်ငံတော်သမရကလက်ရှိရွေးကောက်ပွဲရလဒ်အပေါ်မှာလည်းသူကိုယ်တိုင်လက်ခံပြီးပြီဟလာအရှုံးနဲ့ပတ်သက်လို့လည်းတော်ဝိုက်ပြီးလက်ခံပြီးပြီဒီလိုအနေအထားမျိုးမှာသူ့ကိုဘသူဘယ်အုပ်စုဘယ်အဖွဲ့အစည်းရပဲဟလာကန့်ကွက်ဆန့်ကျင်ပါစေကျွန်တော်အများအပြားတော့တိုင်းပြည်နဲ့ပြည်သူလူထုကိုအကျိုးရှေ့ရှုပြီးတော့မဖြစ်မနေတွေ့တဲ့နယ်လို့ကျွန်တော်ကမြင်အမြန်ဆုံးတွေ့တဲ့နယ်လို့မြင်
တချက်တည်းကြောင့်ဆက်ဆက်ပြီးတော့မေးချင်တာကအခုယူကောက်ပွဲရလဒ်ဒီကောင်းတဲ့ဘောကြီးနဲ့အတူပဲကျွန်တော်တို့ဒီတနင်္ဂနွေလုံးပြစ်ခတ်ရစီ NCA စာချုပ်ကလည်းရှိပါတယ်သူစာချုပ်ရဲ့သဘောအရဆိုရင်ရ90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေလုပ်ရမယ့်အနေအထားမျိုးဖြစ်ပါတယ်အဲ့တော့ဖြစ်နေတဲ့အခါကျတော့ကိုကအဲ့ရ90ဆိုတာပြောရမယ်နော်အာနာလွှဲပြောင်းကာလမှာတည်နေလို့ဖြစ်နေ
တယ
်ဒီအခြေအနေနဲ့ပတ်သက်လို့ရောဦးစီးသူအောင်မြင်မြင်ပြီးပြောရတာ
အဲ့ဒါနဲ့ပတ်သက်ရင်အခုသူတို့စီမှာကဟိုငိုတဲ့ကဒါစိုးရင်ခဲ့တဲ့ဟာပေါ့နော်ကျွန်တော်တို့လည်းဒါကိုအမြဲတမ်းအကဲခတ်နေတယ်အဲ့ဒါဘာလဲဆိုတော့အခုလွန်စေကတော့အချမ်းမင်းဆိုရှင်းတယ်ဒါတနက်ကိုင်တိုင်းသားတွေရဲ့ဒီအစိုးရနဲ့တက်မတော်ရဲ့ပြီးတော့မှနိုင်ငံရေးပါတီများဆိုတော့ဗာဒီအုပ်စု3စုကနေတဖွဲ့ကို16ယောက်စီရွေးချယ်ဖို့ဆိုတော့မှအဲ့လိုဖြစ်တယ်ဖြစ်တော့အစိုးရနဲ့တက်မတော်ဘက်ကပြဿနာမရှိဘူးဒါသူ့အတူရွေးလိမ့်မယ်လက်နက်ကိုင်တိုင်းသားတွေဘက်ကလည်းသူ့အတူရွေးလိမ့်မယ်ဒါတော့မှလက်နက်ကိုင်တိုင်းသားတွေဘက်ကဆိုရင်လည်းမစုံလင်တော့ဘူးရှစ်ဖွဲ့တည်းကပဲပါလာလိမ့်မယ်အဲ့တော့နိုင်ငံရေးပါတီတွေထဲကဘသူ့ကိုရွေးမှာလဲဒါနဲ့ပတ်သက်ရင်ကျွန်တော်မြင်တာကတော့ရှေ့ပိုင်းမှာအစိုးရပေါ့နော်အစိုးရတာဝန်ရှိတဲ့လူတွေအကုန်လုံးကသူကဘာလုပ်လဲဆိုတော့ဒီ NLD လိုပြည်သူလူထုထောက်ခံတဲ့ပါတီကြီးကိုတိတ်အရေးမပါတဲ့သဘောမျိုးဖြစ်အောင်ဆိုပြီးတော့မှတခြားသောပါတီတွေကိုသူကဆွဲထည့်တယ်ဆွဲထည့်တော့ဒီပါတီတွေကိုကျွန်တော်တို့အကုန်သိနေတယ်2010တည်းကကျွန်တော်တို့အကုန်သိနေတယ်အဲ့ဒါဘာတွေလဲဆိုတော့အလန်ရှုပါတီတွေရှိတယ်ပါတီထောင်ထားပြီးတော့မှအခွင့်အလမ်းရှာစားတဲ့လူတွေရှိတယ်နောက်တချို့တွေကြတော့လဲအစိုးရကိုယ်တိုင်ကဒါလေးကိုဘာလဲတီထောင်ထားခိုင်းပြီးတော့မှဒီပါတီတွေများနေအောင်ပေါ့အဲ့တော့ဟိုတော့ဆိုပြောခဲ့တယ်လေဒေါ်စန်းစုကြီးတွေ့ဆုံခွင့်တခါတောင်းတော့ဟိုသမ္မတဦးသိန်းစင်ပြောခဲ့တာရှိတယ်ပါတီတွေအများကြီးပဲတဲ့ဒေါ်စန်းစုကြီးက NLD ပါတီဥက္ကဋ္ဌအနေနဲ့ကျွန်တော်ကိုတောင်းဆိုတယ်တွေ့ဖို့တောင်းဆိုတယ်ဆိုတော့တခြားပါတီတွေကဟိုလစ်လူရှုသူတွေဖြစ်သွားမယ်ဆိုပြီးတော့မှအဲ့ဒါမှ22ပွင့်ဆိုင်တွေ့ဆုံတာတို့အမျိုးမျိုးသူတို့တွေရရှောက်လို့တယ်ဆိုတော့အဲ့ရှောက်လို့ဖို့အတွက်ကိုဒီပါတီတွေအသုံးချနေတာဒီပါတီတွေအသုံးချတချို့ပါတီဆိုတော်တော်လေးကိုဟိုအဆင့်တန်းနေပါတယ်ဒါကျွန်တော်တို့ပွင့်လင်းပြောတာပါဟိုတော်တော်လေးကိုဟိုဆူဆူဝါပါတီလည်းရှိပါတယ်အဲ့တော့အခုသမရကဒီပါတီတွေပါတယ်နဲ့ပဲတွေ့ပြီးတော့မှဒီတိုင်းကိုဆက်လုပ်မယ်ဆိုရင်သူလုတ်တဲ့ဒီ NCA ဆိုတဲ့ဥစ္စာကတစ်ဖက်ကလက်နက်ကိုင်တိုင်းသားတွေလည်းသဘောကျတာဖြစ်လာမှာမဟုတ်ဘူးတစ်ဖက်ကအခုတိုင်းပြည်မှာပြည်သူလူထုကတာဝန်ပေးလိုက်ပြီ NLD ပါတီပေါ့ဒီလိုပါတီကြီးနဲ့ပြည်သူလူထုကလည်းကြိုက်နှစ်သက်တဲ့ပုံစံဖြစ်မှာမဟုတ်ဘူ
းเนาะဘုံစံကြောင့်ပြောတာ93လုံးကလေကျွန်တော်ဒီ
ဟိုအမျိုးသားလွတ်တော်ဟုတ်တယ်ဟုတ်တယ
်
မျိုးသားညီလာ
ကတည်းကမှာကျွန်တော်တကယ်တော့မျိုးသားညီကလာလောက်တဲ့ဟာတဲ့အဓိကရွေးချက်ကတဲ့ကျွန်တော်တို့ဒီမဲရွေးလိုက်တဲ့ဟာအဓိကရွေးချက်ကဘာလဲဆိုရင
်ဖွဲ့စည်းပုံ
ဆွဲဖို့ဆိုတော့လုပ်တယ်အဲ့တော့ကြာတဲ့လူကတောင်းတော့ဗျာကျွန်တော်တို့အာဏာဆွဲပြီးပေါ့တောင်းတဲ့အချိန်မှာအဲ့လူတွေကိုဖမ်းဆီးလိုက်တယ်မင်းတို့ဘာလဲဒါဟွာလောက်အောင်ပဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဖို့ပဲဆိုတော့ပြောတယ်တကယ်တော့ပြောတယ်တကယ်တမ်းလဲရေးဖို့လဲလုပ်ရောအဲ့ဒီကနည်းနည်းလေးပဲ
ရကန်လုံးနည်းနည်းလေးပဲပြီးတယ
်နောက်ဆုံးကြားရတဲ့ဒီမပါဘနဲ့ဆွဲတာပဲ
ဟုတ်တယ်အ
ဲ့တော့ဒါကခဏခဏဒီလိုမျိုးဖြစ်တဲ့ကိစ္စကကျွန်တော်တို့ဒီနိုင်ငံရေးသုံးသပ်သူတွေဒါမကောက်ဘူးလေပြည်သူတွေကလည်းမြင်နေမှာပဲအားလုံးကသိနေတယ်ချိန်နေကြတယ်ဆိုတော့ဒါကမဟုတ်တာလို့တော့မှာပဲမျက်လည်းပြတော့မှာပဲဆိုတော့ဒါတော့နောက်ဒီစင်မြေကိုချိန်နေတာအရင်ကြောက်စရာကောင်းပါလ
ေဟုတ်ကဲ့
အဲ့ဒါကိုကျွန်တော်
နောက်တစ်ချက်က NCA နဲ့ဆက်ဆက်လို့ပါ NCA ကအခုဒေါ်စစ်စုကြည်ရို NLD အနိုင်ရတဲ့ပုံမှာ UNFC ဆိုတာလက်မှတ်မထိုးထားတဲ့အဖွဲ့ကြီးကနေပြီးတော့သူတို့ဝမ်းမြောက်တယ်ဆိုပြီးတော့ညင်ညာချက်ဒီနေ့သူတို့ထုတ်ပါတယ်ပြောပါတယ်ပြောတော့အနေထားရ Pickup Jesse Mutare Bediaman, do again you do grassul Sapu, Tio Sapuro. A good pickup Jesse Utare Shipway, Mutare Poyo Leshiro, and Nadi as well beyond it, Nadi Delame, Leshituani, the pickup Jesse, Zondi, and now Ship Chenella, Spoon Pitwan, Bubu Chomunella, Siaukamon, you mean again, Pijama.
Oh, da Gary Rodima, Suya, and Inero, da Genoa, Suchi on Hobby Melo, do a Piola. But General and Piolin are the Lenaga and Poya. ตรุยงจีเสร็จชะแล้วอสุอ่ะตက်ลาไปဆိုရင်ตรุพี่มาอ๋อตรุกูได้แล้วพี่ไข่เสยโหซุนนี่จังมาเตชะแล้วอ้าวดีเยปอง
呀,我們都聽嘛,ကျွန်တော်တို့နှစ်ပေါင်းเนาะ60ခုနှစ်ဆယ်လောက်ရှိပြီ,60
Yala diga bono, yala diga, the Bawaja yala pibido, poo Saint Pina lame. A chonga delumu. Shivama, sooner chinoa so ye. Tiba machine, a soyane, tassura, let the hero, general cobo so ye. The Sibu joke in a Sibu joke hound never. Pretty bacaga, thrown a pillar get a pretty baca. Tiba maro, lenagai, daddy shide. A dina lenagai nebo. So, thrown a pet, pit a pretty baca. T dina, time to be that in a pinna rom ho. Tabi me, a pica yase a case out, Jolo Miro, Nangay case out so ye no. Tibaga, Conaro, Nangay, Nangay party day, Pilulupa, Power Mood Lola. Lola was a shiva, my alu Azu machine. A good and Edia, the Gelu, Soya Pilar, as we know, Tibunaro, Tuso Mudia, Songo Million Tuso Mudi Shime, A Songo Million Tuso Mua Yare, Yala Mada, Mangane Yala, a shitty dame Yala, General Piolu Yara. But Jonas Ro, Shima, Tron Nigere, Shipo Never Yara, a Shipo Never Sabre Chita Bologna, the Pama Chana, Puedia, Amiai, the Amiai, Lucia Mu, General Chile Dole, Pogro Dima. ลาเตยเอาอย่างเนาะเราတို့တွေ့ရတယ်အဲ့ဒီအထဲအဲ့ဒီဟိုဘာလဲတို့အဖွဲ့ပြန်စုဖွဲ့တာတွေပါလေအကုန်လုံးပေါ့เนาะဆိုတော့ဒီချင်းကြီးကိုကြော်လှပို့ဆိုရင်တော့ဂျာရမအန်ဒီပါလာတယ်ဆိုရင်အပိခရက်စေးကိစ္စမှာလဲသူကဂျာဝင်သူဖြစ်လာလိမ့်မယ်နိုင်ငံရေးဖြစ်ရှင်တဲ့စီမှာကျတော့သူကိုယ်တိုင်ပါဝင်သူဖြစ်လာလိမ့်မယ်အဲ့ဒီခါကျတော့မှသာဟိုတုံးဝင်ဆိုင်ပေါ့အရင်တော့ကျွန်တော်တို့
ဆိုရဖွဲ့စည်းရကကဘာပြောပြောအမျိုးသားတစ်ခုစီဖွဲ့ချုပ်ကဒုတိယသမ္မတလောင်းတင်ဖို့အတွက်ခွင့်လမ်းရသွားပါပြီ။တစ်ဖက်မှာတမ်မတော်ကလည်းဒုတိယသမ္မတလောင်းတက်လာမှာပါပါ။အစိုးရအတွင်းမှာတမ်မတော်လည်းရှိမယ်၊ NLD ဒီတမတော်ကအစိုးရရဲမှာလွှတ်တော်ရဲမှာအကုန်ပါနေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့အဲ့ဒီချက်တွေကိုဒေါန်ဆန်းစုကြည်အနေနဲ့စဉ်းစားပြီးတော့ကျွန်တော်မြင်အားဖြင့်ဟိုလက်ရှိအနာရပါတီခေါင်းဆောင်တွေနောက်တမတော်ခေါင်းဆောင်တွေတိုင်းသာခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးဖို့သူ့အနေနဲ့အရန်ကိုအလင်းစလို့လိုအပ်နေတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုတွဲဆုံဆွေးနွေးပြီးတော့ကျွန်တော်မြင်အ
င်တယ်အဲ့ဒီမျိုးသားပြန်လဲရင်ကြားစီရေးကိုဥတည်တဲ့အမျိုးသားညုံမောင်းအစိုးရမှာဥပမာအားလုံးပါဝင်တဲ့အစိုးရပုံစံမျိုးဖြစ်လာမယ်လို့ကျွန်တော်လည်းပဲထင်တယ်အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲမှာကျွန်တော်တို့ကအသွင်ကူးပြောင်းရေးကာလအပြောင်းတလို့ဖြစ်အဲ့တော့ဒီအစိုးရအခု2015ရွေးကောက်ပွဲအလွန်ပေါ်လာမဲ့အစိုးရဟာကျွန်တော်တို့အသွင်ကူးပြောင်းရေးကာလကိုဥဆောင်မဲ့ပဲ့ကင်မဲ့အစိုးရပုံစံမျိုးဖြစ်လာမယ်ဆိုရင်အချက်တဲတွေစိန်ခေါ်မှုတွေကိုဖြည့်ရှင်းတဲ့နေရာမှာပို့ပြီးထိရောက်နိုင်မယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ကျွန်တော်အခုစီစဉ်အောင်မြင်မိကျင်ပါတယ်အခုကပါပြီးတော့တက်မတော်ကောင်းဆောင်နေနဲ့သူတွဲပြီးတော့လှုပ်ရမယ်လှုပ်ရမယ်လှွတ်တော်ရဲမှာရှိတယ်ပို့ပြီးတော့နီးစပ် energy နဲ့ပါ energy နဲ့ပို့ပြီးတော့နီးစပ်လာမလားဒါမှမဟုတ်ရှင်ဖွဲ့စည်းပုံပြင်ရေးကိစ္စတွေလည်းလှုပ်ရမယ်ဆိုတော့လှွတ်တော်ရဲမှာပို့ပြီးတော့ကွာလာနိုင်မလားဘလို့အခြေအနေရှိလဲ
အဲ့ဒီဥစ္စာတွေအကုန်လုံးကဒီ energy နဲ့ဒေါန်ဆန်းစုကြည်အပေါ်မှာမူတည်တယ်သူတို့တွေကဘယ်လိုမျိုးဟိုဘယ်လိုလဲ policy တွေချမှတ်ထားတယ်လဲပေါ့ ကိုယ်တော်ကဆိုနောက်ဆုံးချိန်ထိပေါ့ရွေးကောက်ပွဲဒီပြောဆိုတဲ့အချိန်ထိကိုဒါပို့ရင်လည်းပြောရရင်တော့တောင်ဆန်းစုကြည်မှာပေါ့နော်NLD မှာပေါ့တမလို့နဲ့ပတ်သက်လို့သဘောထားပြောင်းလဲနိုင်ပါတယ်ဘာမှကျွန်တော်မတွေ့သေးဘူးခုနကတော့ဒီတော်ရရမျိုးသိမ်းပြောတဲ့ဟာဆိုရင်ကျွန်တော်အများကြီးဒါဟိုသဘောတူတယ်ဘာဖြစ်လို့လဲဆိုတော့အခုဖြစ်နေတဲ့ပြဿနာကျွန်တော်တို့ကဟိုလူတွေကြားကောင်းအောင်ပေါ တွေရနေကြတဲ့ခါကျတော့ဒါဟို NLD ဘက်ကဒေါ်စန်းစုကြည်ကကောင်းကောင်းနားလည်ဖို့လိုတယ်ဒါကြီးကိုဘယ်လိုလုပ်နည်းဘယ်လိုနည်းနဲ့ပေါ့နော်တိုင်းပြည်ပြည်သားတွေအတွက်ဖြစ်အောင်ဘယ်လိုပြန်လုပ်ကြမလဲအဲ့ဒါကိုချက်ချင်းလက်ငင်းကြီးပဲဒါအကုန်လုံးဒီမှာပြန်ကင်မယ်ပြန်တွဲမယ်အဲ့လိုသာဆိုရင်တော့အဲ့ဒါကအဲ့ဒီခြေတွေကိုရောက်တော့ရောက်မှာမဟုတ်ဘူးဂျားထဲမှာပြဿနာတွေအများကြီးပေါ်နိုင်တယ်အဲ့တော့ဒေါ်စန်းစုကြည်ရဲ့ချင်းကပ်မှု policy တွေကတတ်မတော်ပေါ်သူဘယ်လိုသဘောထားလဲတတ်မတော်နဲ့ကိုဂျိုးစီဘွားနဲ့ဆက်ဆက်နေတဲ့အပေါ်မှာသူဘယ်လိုနည်းနဲ့ဖြည့်ရှင်းပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှလွတ်တော်ထဲမှာပြည်လဲမပြည်လဲဆိုတာအဆုံးဖြတ်ပေးမယ်လို့ထင်ပါတယ်
ဟုတ်ကဲ့အခုနောက်ဆုံးကျွန်တော်ဆုံးသက်လေးမိကွန်းမိချင်ပါတယ်ဒေါ်စန်းစုကြည်ကအခုအနိုင်ရပြီးတဲ့နောက်ပိုင်းမှာတတ်မတော်ပြောတဲ့မိကွန်းတတ်မတော်ပြီးတဲ့ message နောက်ဆွေးအောင်ပြီးတဲ့ message အဲ့ဒါကြီးနဲ့ပတ်သက်လို့သူ့ရဲ့ယက်တီချက်ပေါ့ဆရာဥက္ကပေါင်းညုံသုံးသပ်ပြီးပါလား
ကျွန်တော်ထင်ပါတယ်ကျွန်တော်ဟိုသဘောထားကတော့သူ့အနေနဲ့ဒီနေရာမှာအမှန်အရေးကြီးကိုစီတော်အောင်မြင်ပြောလို့အမှန်အရေးကြီးတဲ့အချိန်တွေရောက်ပြီအဲ့တော့တတ်မတော်ရဲ့အကျိုးစီးပွားကိုကျိုးစီးပွားတွေထိခိုက်မဲ့ဟာလေးတွေကိုသူဘာမှမလုပ်ဘူးဟာအရေးကြီးတာပေါ့အဲ့တော့သူပေးတဲ့ message ကတော့သူအကုန်လုံးနဲ့ကတော့တင့်မြတ်ပြီးတော့ကျွန်တော်တိုင်းပြည်တိုင်းသူပြည်သားတွေအတွက်ကိုသူလုပ်သွားမယ်သူပြောရတာ crony ဆိုတာလဲသူကဒီဟာလေးကိုသူကဖျောက်ပြစ်လိုက်ပြီးတော့ဒီလူတွေကအခွန်ဆောင်ပြီးတော့တကယ်စီးပွားရေးလုပ်တဲ့လူတွေဖြစ်လာမယ်ဆိုရင်သူလက်ခံမဲ့သဘောမျိုးဖြစ်တယ်ဟောတတ်မတော်လဲသူကလက်ခံတဲ့သဘောမျိုးဖြစ်တယ်ဒါကဒီမြန်မာပြည်အတွက်နောက်ဆုံးအခြေအနေပေါ့လေဟောခုအသွင်ကူးပြောင်းနေမှာနောက်ဆုံးအခွင့်အလမ်းဖြစ်တယ်ဆိုပြီးတော့သူပြောရတယ်ဒါတွေကကျွန်တော်တို့လက်ခံရမယ့်အခြေအနေဖြစ်ပါ
ဟုတ်ကဲ့ကျွန်တော်အချိန်လဲဆစ်သွားလို့ပါကျွန်တော်ဒီစနေဘက်ဒီမှာပဲညနာဝင်ပေးပါဒေါက်တာခင်မောင်ရေဦးစီသူအောင်မြေဒေါက်တာရံမျိုးသိန်းအားလုံးကျေးဇူးများကျေးပါတယ်ခင်ဗျာ
ကျေးဇူးတင်ပါကျေးဇူးတင်ပါ
ကျေးဇူးတင်ပါ
ရွေးကောက်ပွဲဆိုင်ရာအထူးသဝိုင်းအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ် VOA ကနေစနေနေ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်နေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချက်ကိုရှားဖောင်အောင်ကြင်ညာပေးပါအောင်ရှင
်တောက်ကြနေညာကပြင်သစ်နိုင်ငံပဲရစ်မြို့ကနေရာ6ခုမှာအကြမ်းဖက်သမားတွေမောင်းမြန်တနက်တွေတေကန်ဘုံခွဲတိုက်ခိုက်မှုတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း120ကျော်သေဆုံးခဲ့ပြီးတနိုင်ငံလုံးကလည်းဒီကနေ့စနေနေ့အထိအရေးပေါ်အခြေအနေဆက်လက်ထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြတွေကပြောပါတယ်ပြစ်ခတ်တိုက်ခိုက်မှုအတွင်းမှာအကြမ်းဖက်တိုက်ခိုက်သူ8ဦးသေဆုံးခဲ့ပေမဲ့ Paris မြို့အနီးတစ်ဝိုက်မှာအကြမ်းဖက်တိုက်ခိုက်ရေးသမားတွေဆက်လက်ရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြင်သစ်သမ္မတပြည်ဆောင်အလုံးကတော့အစိုးရဝန်ကြီးအဖွဲ့အရေးပေါ်စီဝေခေါ်ဆိုလိုက်တယ်လို့စနေနေ့မှာပဲရစ်မြို့သူမြို့သားတွေအနေနဲ့အိမ်ထဲမှာပဲအားလုံးနေကြဖို့လဲပြောဆိုလိုက်ပါတယ်။တောက်ကြနေရကဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်လူပေါင်း200လောက်ထိခိုက်ဒဏ်ရာရခဲ့ပြီးအဲ့ဒီထဲက80လောက်ဟာပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီပဲရစ်မြို့တော်မှာတောက်ကြနေညာကအကြမ်းဖက်တိုက်ခိုက်ခံရပြီးတေဆုံးသွားတဲ့သူတွေဝန်ထဲချောင်းပြတ်တာတဲ့အနေနဲ့အမေရိကန်ပြည်ထောင်စုညူယောက်မြို့က World Trade Center မွန်းမြော်ဆောက်ဦးကိုပြင်သစ်အလံမှာပြင်သစ်အလံပါတဲ့အယောင်တွေအတိုင်းမိထွန်းညှိခဲ့ကြပါဗျ။ပြင်သစ်နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဥရောပကိုလေးရက်ခီးသွားဖို့အစီအစဉ်ရှိခဲ့တဲ့အီရန်သမ္မတဟာဆန်ရိုဟနီကသူ့ရက်ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။အခုဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့လည်းသမ္မတရိုဟနီကပြောဆိုလိုက်ပါတယ်။အီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကြောင့်နှစ်ပေါင်းများစွာနိုင်ငံတကာရဲ့စီးပွားရေးတန်ခါပိတ်ဆို့မှုခံခဲ့ရတဲ့အီရန်အနေနဲ့သံတမန်ရင်းနဲ့စီးပွားရေးပြန်လည်ကောင်းမွန်လာဖို့အတွက်ရည်ရွယ်ပြီးတော့မြေသစ်နိုင်ငံဗာတီကန်နဲ့အီတလီကိုတွားရောက်ဖို့အီရန်သမ္မတအနေနဲ့အစီအစဉ်ရှိခဲ့တာလည်းဖြစ်ပါရဲ့ရှင်
။သတင်းချင်းချုပ်ကိုရှားဖောင်အကြံညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆွမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Captive Binance ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။ဒီကနေ့ည9နာရီမှထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့ Line to Meter 24 25 32တို့မှာနားဆင်နိုင်ကြပါရဲ့ရှင်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA နားဆင်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်။
This program has come to you from the Voice of America, Washington.